Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။မြန်မာတက္ကသိုလ်1382ခုတကူးလဇန်23ရက် VOA American တရဲ့ပုံသူနေညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပြည်ထောင်နိုင်ငံပါရီမြို့ကနော်ထရတဲကတိထွေဖျားကြောင့်မီးလောင်ဖြစ်စီမှုအတိုင်းအတာနဲ့စာဦးရဲ့ခက်ခဲမှုတွေကိုကြံ့ကျင်သူတွေစစ်ဆေးနေပါတယ်။အင်ဒိုနီးရှားနိုင်ငံကဒီနေ့ရွေးကောက်ပွဲမှာလက်ရှိသမ္မတယိုကိုဝီဒိုတို့တာသီးရနေတဲ့အကြောင်းရွေးကောက်ပွဲကက်ကပ်ဖွဲ့တွေကပြောပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုနန်းလောင်နဲ့သူကြီးညာပေးမှာပါ။
အခုညပိုင်းနားဆင်ရမယ့်ဆက်သွယ်မြင်မြန်ချက်တွေသတင်းလာတွေထဲမှာတော့ဝါပြည်ငင်ကြရေးနှစ်30ပြည့်ခန္ဓာမှာဒီဝါပြည်နယ်သွေးစည်းညီညွတ်ရေးပါတီဥက္ကဋ္ဌကပြည်နယ်သတ်မှတ်ပေးဖို့တောင်းဆိုထားပြီးပြည်နယ်ရတဲ့ဒီလက်နက်ကင်ထားမှာဖြစ်တဲ့အကြောင်းသိပေးလိုက်သလိုဒီခန္ဓာအတွက်ပေးပို့တဲ့ဒေါအောင်စန်းစုကြည်ရဲ့တဝင်လွှာမှာရောဗာများပြောထားပါသလဲ။ရင
်းရှင်ပြည်နယ်သောညီညွတ်ရေးဥက္ကဋ္ဌကဒီဘိုးပြည်ရေး
ဒေါအောင်စန်းစုကြည်ရဲ့ကိုစားပြည်ထောင်စုဝန်ကြီးဦးသိန်းစွေဖတ်ပြသွားတာဖြစ်ပါတယ်ရှင်။မကြသတင်းလေးပြီးမှနားဆင်ရမှာဖြစ်ပါတယ်။နှစ်စန်းတရသမရရဲ့လူငင်းသက်သာခွင့်တဲ့နိုင်ငံရေးအကျဉ်းသားတွေပါဝင်မှုရှိမရှိနှစ်သိက္ကူပြည်သူတို့ရဲ့စန္ဒသဘောထားတွေနဲ့အတူမြန်မာနိုင်ငံရဲ့မြေလွတ်မြေရိုင်းမြေလက်ဥပဒေအရမြန်မာပြည်တွင်းကစည်ရေးပိပခတွေကြောင့်အိုးအိမ်စွန့်ခွာသူတွေရဲ့ထိခိုက်နစ်နာမှုတွေအကြောင်းကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အီရန်တော်လှန်ရေးအဆောင်တက်တဲ့အထူးတပ်ဖွဲ့တွေကိုအမေရိကအစိုးရကအကြမ်းဖက်အုပ်စုဖြစ်တတ်မှတ်ကြောင်းကြေညာချက်ထုတ်တာကိုနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပါမယ်ရှင
်။ပြည်ထောင်နိုင်ငံပါရီမြို့တော်ကရာစုနှစ်နဲ့ချီတည်တန်းရှင်တွေဖြစ်တဲ့နော်ထရတန်ကတိရွေဘုရားကျောင်းမှာမိကြီးကျယ်လောင်ချမ်းမှုနဲ့ကြုံရပြီးတော့ပြည်စည်းမှုတိုင်းတာနဲ့အစာအုပ်ရဲ့ခံခန့်မှုတွေကိုကြိုက်ကျင်သူတွေစစ်ဆေးနေပါတယ်။ကျင်းသစ်သမားအမန်နျူရယ်မာခွန်ကလည်း9နှစ်အတွင်းပြန်လည်ပြင်ဆင်နေအောင်တောင်းအားပေးနေတာပါ။အရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မယ့်အစီအစဉ်တစ်ခုကိုလည်းမင်းညာကနိုင်ငံကိုပြောကြတဲ့မင်းကမှတက်သွင်းပြောဆိုသွားသလိုပြင်ဆင်ရေးစီစဉ်တဲ့လိုအပ်တဲ့ကုန်ကျစရိတ်တွေရရှိရေးဒီနေ့ဆွေးနွေးဖွင့်တဲ့ဆွေးနွေးဆောင်မှာဖြစ်ပါရဲ့။ဘုရားကျောင်းကြီးပြန်လည်ပြင်ဆင်ရေးအတွက်ချမ်းသာတဲ့ပြင်သစ်နိုင်ငံသားတွေနဲ့စီးပွားရေးလုပ်ငန်းတွေကလည်းဒေါ်လာ1,800ထက်ဝင်သွားဖို့ကြေပြူထားတာပါ။မိလာမှုအတွင်းပြုချက်သွားတဲ့ဘုရားကျောင်းပြတ်သက်ပြန်လည်တည်ဆောက်ရေးကမ္ဘာတစ်ဝန်းပြိုင်ပွဲတစ်ခုပြုလုပ်သွားမယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်အက်ဒွါဒိုဖိလစ်ကဒီနေ့ပဲကြေညာခဲ့တာပါ။ကတိနည်းစနစ်တွေစင်ခုံမှုတွေနဲ့ကန့်ညီမဲ့ပုံစံတစ်ထုတ်လုပ်ဖို့ကမ္ဘာတဝန်းကပြည်သူ့ကပညာရှင်တွေကိုဖိတ်ခေါ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်။တခြားအလားတူတမိုင်းမှာဘုရားကျောင်းတွေပြန်လည်ထိန်းသိမ်းရေးလုပ်ငန်းတွေမှာကြီးကျက်နေသူတွေကတော့ပြန်လည်ပြည့်ဝမှုကြိုးပမ်းမှုတွေဟာဆယ်စုနှစ်တည်နဲ့ချီကြာမြင့်နေတယ်လို့ပြောဆိုနေကြပါရယ်။ဒင်းလာနေညနေပိုင်းကစတင်ဖြစ်ပွားခဲ့တဲ့မိလာမှုကတော့မိသားသမား400လောက်က9နာရီကျော်ကြာညှိနှိုင်းခဲ့ကြပါရယ်။မီလာမှုကြောင့်နော်ထရတန်ဘုရားကျောင်းကြီးရဲ့ခေါင်းမိုးနဲ့ပြတ်သက်ပြိုကျသွားပြီးမှဘုရားကျောင်းနဲ့တမန်ဝင်ခေါင်းလောင်းမြို့စင်းနဲ့ရောင်းဆောင်မှန်ပြင်းနေကြတော့ထိခိုက်မှုမရှိခဲ့ပါဘူး။ဘုရားကျောင်းကအမှုပညာလက်ရာတချို့နဲ့အော်ဂန်ပစ္စည်းသွားပြီးမှရှေးအောင်အမွေနှစ်ပစ္စည်းအများပြားကတော့ထိခိုက်မရှိခဲ့ပဲလူပြားလိုက်ကိုပြောင်းရွှေ့ထားမှဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။ထိခိုက်မရှိပဲကျန်ရခဲ့တဲ့ပစ္စည်းတွေကဘုရားကျောင်းမှာထုတ်မြတ်ထားသောဖြစ်စီတစ်ခုဖြစ်တဲ့ယေရှုခရစ်တော်ကိုကားစဉ်တင်ချိန်မှာခေါင်းကိုဆွပေးခဲ့တယ်လို့အစင်လာလက်ခံယုံကြည်ထားကြတဲ့စုကေသရဖူနဲ့ပြင်သစ်ပြင်ကိုးဆက်မြတ်လူပြင်းရဲ့7000စုခေတ်ကဝတ်ဆင်ခဲ့တဲ့ဝတ်စုံတို့လည်းပါဝင်ကြပါတယ်
ဆူဒန်တမဒအိုမာအယ်ဘာရှာကိုမြို့တော်ထဲကအကျဉ်းထောင်ကိုပို့ဆောင်လိုက်ပါပြီ။လွန်ခဲ့တဲ့9ရက်ကအာနာသိမ်းခဲ့တဲ့ဆူဒန်စစ်တပ်ကတမဒဘာရှာကိုရာထူးကဖယ်ရှားပြီးတော့နေအကျဲချုပ်ချထားခဲ့တာပါ။အသက်85နှစ်ရှိပြီဖြစ်တဲ့တမဒဟောင်းဘာရှာကိုမြို့တော်ခါတွမ်ကခူဘာအကျဉ်းထောင်ကိုမနေ့အင်္ဂါနေ့ကပို့ဆောင်ပြီးလုံခြုံရေးအထူးတင်းကျပ်ထားတယ်လို့သူရဲ့ဆွေးမျိုးတွေကပြောပါတယ်။ဆူဒန်နိုင်ငံမှာစားသုံးကုန်နဲ့လောက်စားစီစည်းတွေတက်လာတဲ့အတွက်လေလာကြဆန္ဒပြပွဲတွေဖြစ်ပြီးနောက်ပိုင်းပြီးခဲ့တဲ့ကြာလပတင်းမှာပဲစစ်တပ်ကအာဏာသိမ်းလိုက်တာပါ။အဲ့ဒီအချိန်ကလေးကမစ္စတာဘာရှာကိုလူမြင်ကွင်းမှာမတွေ့ရတော့ပါဘူး။ခါတူအမျိုးကစစ်ဌာနချုပ်ရှေ့မှာစုယုံနေကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကအယတားဥဆောင်တဲ့အသွင်ကူပြောင်းရေးအစိုးရတရားဖွဲ့စည်းပေးဖို့တောင်းဆိုဆန္ဒပြနေပါတယ်။စစ်အာဏာသိမ်းကောင်းဆောင်တွေကတော့ဆူဒန်နိုင်ငံကိုစစ်ကောင်စီကနနစ်ကြအုပ်ချုပ်မယ်လို့ပြောပါရယ်။ဆူဒန်နိုင်ငံမှာအယတားဥဆောင်မှုနဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်အသွင်ကူပြောင်းရေးအမြန်ဆုံးလုပ်ကိုင်ပေးဖို့ African Union နဲ့အနောက်နိုင်ငံအတော်များများကတိုက်တွန်းတောင်းဆိုနေပါတယ်။တစ်ချိန်တည်းမှာပဲသဘုံအုပ်စုတွေဖြစ်တဲ့ Sudan Southern Kordofan နဲ့ Blue Nile State အုပ်စုတွေကဇူလိုင်လ31ရက်နေ့ထိတိုက်ခိုက်မှုတွေရထားထားမယ်လို့ လို့ ပြောပါတယ်။ တပုံကောင်းဆောင် Adilaziz Adam L. Helu က အတွင်ကူပြောင်း လုပ်ငန်းတွေ အထောက်အကူ ဖြစ်စေဖို့ အခုလို့ အပြည့်ရထားတာ ဖြစ်တယ် လို့ ပြောပါတယ်။
ဣန္ဒိယာ နိုင်ငံ သမ္မတ ရွေးကောက်ပွဲမှာ လက်ရှိ သမ္မတ ရွေးကောက်ဝီဇာတို့ အသာစီး ရနေတဲ့ အကြောင်း ရွေးကောက်ပွဲ စောင့်ကြည့် ခဲကပ်ဖွဲ့ရက ဒီနေ့ပဲ ပြောလိုက်ကြပါတယ်။ မေယုံနေကနေ စုဆောင်းရရှိထားတဲ့ အချက်လက်တွေပေါ် မူတည်ပြီး တွက်ချက်ထားတဲ့ ကိန်းလမ်းတွေ အရ ပြန်ပြတ် သမ္မတ လောက် ပရာဘိုဟို စုပြန်တိုးတဲ့ ဆယ်ရိုင်နှုန်း အတာရနေတာကို တွေ့ရှိခဲ့ကြရတာပါ။ ဒီအဝင် မေယုံလက်တွေကိုတော့ ဣန္ဒိယာ ရွေးကောက်ပွဲ ကော်မရှင်က ရှေ့လာတဲ့ ကြမ်းမှာ ထုတ်ပြန်တော့မှာ ဖြစ်ပါတယ်။ ကမ္ဘာမှာ မွတ်စလင်ဦးရေ အများဆုံး ဖြစ်တဲ့ ဣန္ဒိယာ နိုင်ငံက ဒီနေ့ ရွေးကောက်ပွဲမှာတော့ မဲပေးဝင်ရှိသူ 193 လောက် ရှိပါတယ်။ သမ္မတ ဒုတိယ သမ္မတ နေရာတွေဖြင့် ဘိုးနဲ့ ဒေသနာ လွှတ်တော် 90 ကိုလည်း ရှင်ပြိုင်သူ 3000 လောက် အနက်က မဲပေးရွေးချယ်ခဲ့ကြတာ ဖြစ်ပါတယ်။
အေအေရခိုင်နဲ့နိုင်ငံအဖွဲ့အနေနဲ့အဖြစ်ခရရဆက်ရေးအတွက်မြမအစိုးရနဲ့ညီနိုင်မှုတွေလုပ်ခဲ့ပေမဲ့တိုးတက်မှုရလာပါမှထွက်မလာခဲ့ဘူးလို့အေအေအဖွဲ့ရဲ့စစ်ဦးစီးချုပ်ဘိုးချုပ်ထွန်းမြင့်နိုင်ကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကြားဝင်ညီနိုင်ပေးမှုနဲ့မြမအစိုးရငြိမ်းချမ်းရေးကောင်စီနဲ့တိနဲ့အစောပိုင်းတွေ့ဆုံခဲ့တာတွေကိုရင်းညွှန်းပြောဆိုတာပါ။ဒါရီဟာ Lepiovare. What did that Ninja Yeti Samu and Nitonze Pi Canago de Lare? Ee Jakai Lenakan Pue Gonsamaha, Digni Pan Simi Matrins Ashilambolo Kerava. Jakai Mashida, Yelong Joy Tapuriha, Mima Sita Yakukemu, Amashini Rajang, Throne in a Yes Canigule, Jimata Taka Kera Pitelu Shilin Biosuare. Tabe met Jakai Minetri, Majaking up Chila Kere, see if deep Karima, Throw Pega, Satinam Hope, Mima Sita Pega, see if Pinsimuri, Tose Pinsimuri Savi Lola Kera Jangole, E. Siuzi Choka Piozavare. What Ninja Ye Nitonze Canago, E. Gonsang Pocho Tumina Yoshi Nidru, Asuya Ninja Gonsi to Ukta, Utenson, and Yama Asuya Tawan Shidu the Chole Yoshi Niraba, Tabemet through Ticha Prison Machim Shi, Surakaramati Chabau.
View American Tan Yabe Mimavada season ago, Yavan Kunai Gani Senai T, Sidomita Sako, Kilohas Tina Dina Tonya.
ไซโดมิเตอร์25กิโลเฮิรตซ์ติดติดชิคคอนตรงเนี้ยไซโดมิเตอร์35กิโลเฮิรตซ์กูตรงตรงงานเนี่ยปฐมนายว่ามาไซโดมิเตอร์ที่กูเซกิโลเฮิรตซ์ติงงาคงงาด้วยวันนี้ว่าเท่าไหร่ปีนี้วะเนี่ยยูเมกันตันยามาไว้ซีซีเอ่ยปุ่นในญาเปตรีนี่กูเสร็จเลยจริงๆนี่ไปเลยยูเครนทำอะไรพอวันนี้กูตัดเฉพาะป่าวเองเจ้าเป็นลอยยืนในนั่งยืนตัวเต็มมือกูเพราะฉะนั้นทำอะไรพอวันนี้เสร็จเลยที่สุด ลูกเรียกชื่อเราโมที่อยู่ท่าเสือลูกพวกกูคุณยังกูพันสิไล่ได้เจ้าอยู่เครนอันนั้นวันนี้ก็พิจารณาไปเลยอยู่เครนทำอะไรอยู่กับพวกที่เจ้าเป็นเชมบ่าวเลี้ยงลูกที่นี่มาเว้ยอยู่เครนลงอยู่ท่านน่ะเอสซีพวกที่เกี่ยวกับเวสเฮสเตอร์ก็ที่นี่จริงๆแล้วจ้าบ้าพี่มาลงงานนี่เนี่ยท่านนั้นมุ่ยเอาอะไรเชมบ่าววารีเวชาทุกทัพพลเรือลูกยังกูหันด้านไหนกันดูลูกคุณยังสกุลเลยพันสิเกเรเจ้าเดินทางเชิญลงมาพิจารณาไปเลยกูยี่ปีเลยทุกอย่าง ါဘူးရုရှားနိုင်ငံကတော့ယူကရိန်းနိုင်ငံမှာခရိုင်းမီးယားကျွန်းဆွယ်ကို2014မတ်လတည်းမှာသိမ်းပိုက်လိုက်ပြီး2014ယူကရိန်းကဆက်လို့လူပေါင်း 13,000 လောက်သေဆုံးရတဲ့တပ်ဖွဲ့တွေဖြစ်ပေါ်နေရာဒေါနက်စ်နဲ့လူဟန်ဒေသတွေရဲ့ဒဇယ်ပိုင်းကိုထိန်းချုပ်ထားတဲ့စစ်သွေးကြွတွေကိုလည်းအားပေးထောက်ခံနေတာပါယူကရိန်းထောက်လှမ်းရေးဌာနအကြီးအကဲကတော့ရုရှားနိုင်ငံကဒေါနက်စ်ဒေသကခေါက်ထွေသမားတွေထိန်းချုပ်ထားတဲ့နယ်မြေကို2019နှစ်စံပိုင်းလောက်ကလေးကအပြစ်သမားအုပ်စုတွေဆေးလွတ်ပြီးလွှရှားနေတယ်လို့လည်းဆွဆွဲထားပါတယ်ဖက်စီလိုက်တဲ့အုပ်စုဟာ2019ဇွန်လကယူကရိန်းထောက်လှမ်းရေးရှိဗက်ဆင်းရှာဖို့ဘောကိုကာဗွန်ခွဲတက်ပြမှုနဲ့ဒီလစံပိုင်းတုန်းကကီယက်မြို့မှာစစ်ထောက်လှမ်းရေးရှိသူကိုပြစ်မှတ်ထားတိုက်ခိုက်ဖို့ကြိုးစားခဲ့ပေမဲ့မောင်မြင်ခဲ့တဲ့လူရဲတွေအတွက်တာဝန်ရှိတဲ့သူတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်
။ကမ္ဘာနောက်ချမ်းမှာရှိတဲ့ဆိုရှယ်လစ်အစိုးရတွေအပေါ်ဆန့်ကျင်တဲ့နောက်အကြဆုံးလို့ရဖြစ်ဗင်နီဇွဲလာ၊ကျူဘာနဲ့နီကာရာဂွာနိုင်ငံတွေအပေါ်အရေးယူတန်းခတ်မှုတွေထပ်ပြီးချမ်းမှာဖို့အမေရိကန်အစိုးရကဒီကနေ့ကြေညာဖို့ရှိပါတယ်။ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုကိုဖယ်ရှားပြီးတော့လွှတ်တော်ဥက္ကဋ္ဌဟွမ်ဂွိုက်ဒိုကိုသမ္မတအဖြစ်အသိအမှတ်ပြုရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကဦးစားပေးလုပ်ကိုင်နေတာပါ။ဟွမ်ဂွိုက်ဒိုကိုယာယီသမ္မတအဖြစ်နိုင်ငံပေါင်း90ကျော်ကအသိအမှတ်ပြုလက်ခံထားပါတယ်။ဗင်နီဇွဲလားနိုင်ငံနဲ့ပတ်သက်ပြီးတော့ဖြစ်နိုင်ခြေရှိတဲ့နိလန်အလုံးကိုစဉ်းစားနေတယ်လို့အဲ့ဒီမှာအပြောင်းလဲဖြစ်ဖို့အချိန်နီကာလာနေပြီလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကမိုင်အမီမြို့မှာပြောဆိုသွားပါတယ်။ဗင်နီဇွဲလားနိုင်ငံမှာငြိမ်းချမ်းတဲ့ twin ku piang aku piang kala phi ye american phat ka lo la de lo a na lwe piang me phit la si bo american phat ka a khai ma so myet che cha tha ba de lo le mr bolton ga pyo ba de ta ha ba a thait be le so ra ma du ro ne tu ye crony dwe sin sa ba de lo le pyo ba de phi khe de tong la twin tamna thwa ma so ya ga a pyin na song cha ma khe de tan kha pai so mu de chang venezuela a so ya te ya long yet san ya lo ni a chin ni ko yauk ni pi lo le mr bolton ga pyo ba de tamna ma du ro ko phyauk cha ye chu ba mo de sait de bai phi chu ba nai ngan ko le american phat ka phi a re tu pe ni ba de 1960 ပြည်လုံးနှစ်တွေမှာကျူဘာကောင်ဆောင်ဖီဒရယ်ကာစထရိုဦးဆောင်တဲ့အစိုးရကတင်ယူထားတဲ့အမေရိကန်နိုင်ငံသားပိုင်းအင်အားအဆောက်အုံတွေကိုအသုံးပြုနေကြတဲ့နိုင်ငံခြားကုမ္ပဏီတွေကိုအမေရိကန်နိုင်ငံမှာပထမဆုံးတရားစွဲဆိုဖို့ခွင့်ပြုမဲ့အကြောင်းကိုလည်းထရမ့်အစိုးရအဖွဲ့ကဒီကနေ့ကြေညာဖို့ရှိနေပါတယ်
။အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ Ivory Coast ကကိုကိုလုံငန်းမှာအမျိုးသမီးတွေကိုအကူအညီပေးဖို့ဒေါ်လာ2,000ထောက်ပံ့ထားမဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးလည်းဖြစ်အင်ဂျီလိုအကြီးအကျယ်ပေးပုဂ္ဂိုလ်လည်းဖြစ်တဲ့ Ivanka Trump ကကြေညာလိုက်ပါတယ်။အမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID နဲ့ပုဂ္ဂလိကချောကလက်ကုမ္ပဏီတွေကပေးရသွားမယ့်အကူအညီဒေါ်လာ2,000ကို Ivory Coast နိုင်ငံကအမျိုးသမီးလုပ်ငန်းရှင်အမျိုးသမီးတွေအတွက်အရင်းနှီးရနိုင်မယ့်ငွေစုငွေချေလုပ်ငန်းတွေမှာထောက်ပံ့တော့မှာဖြစ်တဲ့အကြောင်းလဲအက်ဆော့မျိုးမှာရှိတဲ့ခရက်ကုမ္ပဏီမှာဒီနေ့ပဲပြောဆိုလိုက်တာပါခရက်ကုမ္ပဏီကအမျိုးသမီးတွေအများစုဥဆိုင်လုပ်ကင်နေတဲ့ကိုကိုလုပ်ငန်းမှာငွေစုငွေချေလုပ်ငန်းတွေကနေရတဲ့အရင်းနှီးတွေနဲ့အောင်မြင်မှုရရှိနေတဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်ဒါပေမဲ့အမျိုးသမီးအနေနဲ့အမျိုးသားတွေထက်တော့ဝင်ဝင်နှိမ့်ချနေစေပါ Ivory Coast နိုင်ငံကိုအလဲပတ်ရောက်လာတဲ့ Ivanka ကိုတော့မြို့ပါရောကိုကိုလုံငန်းရှင်တွေကပါနည်းနည်းထွေထွေကျူစုခဲ့ကြတယ်လို့သူ့ပုံဖားတဲ့ T-shirt တွေကိုဝတ်ဆင်ပြီးတော့လဲလမ်းတွေပေါ်မှာကျူစုရပါတယ် Africa တိုင်းမှာအမျိုးသမီးစွမ်းရည်မြင့်တင်ရွေးချက်နဲ့ခီးထွက်နေတဲ့ Ivanka အပိုင်ချက်မျိုးတော်ကနေမိုင်90လောက်ဝေးတဲ့ကိုကိုဆက်ပြွေးလုပ်ငန်းတွေကိုတောင်းရောက်ကြည့်ရှုခဲ့တာဖြစ်ပြီးဒီနေ့ချင်းပမဲ့ကမ္ဘာပိုင်ရဲ့မူဝါဒရေးရာထိပ်သီးညီလာခံကိုလည်းတက်ရောက်ဖို့စီစဉ်ထားပါတယ်
အိန္ဒိယနိုင်ငံအနောက်ပိုင်းမှာမိုးကြိုးမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လူ35ဦးထပ်မံသေဆုံးပြီးတော့ထိခိုက်ပျက်စီးမှုအတော်များတယ်လို့တာဝန်ရှိသူတွေကဒီကနေ့မှပြောပါရယ်ရာဂျစတန်ဂူဂျာရတ်နဲ့မဒ်ယာပြည်နယ်တွေမှာလေပြင်းဝင်တိုက်ခဲ့တာကြောင့်နေရံတွေလည်းပြိုကျခဲ့ရတယ်လို့သစ်ပင်တွေပြိုလဲပြီးပျက်စီးမှုကြိုးလိုင်းတွေလည်းပြက်ကျခဲ့ရပါတယ်တဲကန်နိုင်ငံတွေရှိတဲ့ရာဂျစတန်ပြည်နယ်တွေကမြို့အတော်များမှာတဲမုန်တိုင်းဝင်တိုက်တော်တဲ့အတွက်လူ10ဦးသေဆုံးပြီးတော့ဂူဂျာရတ်ပြည်နယ်မှာ15ဦးနဲ့မဒ်ယာပြည်နယ်အလဲပိုင်းကလူ10ဦးသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေက AFP သတင်းဌာနပြောပါရယ်မိုးချိုးပြစ်ခံရတာတစ်ပင်ပြီးတာဒါမှမဟုတ်ပြုတ်ကျလာတဲ့လျှက်စစ်တအားလိုင်းကနေထားလိုက်တာကြောင့်လူတွေတေဆုံခဲ့ရတာပါမြို့တော်ဒေးလီမှာလည်းရုတ်တရက်လေးပြင်းတိုက်ပြီးတော့မိုးကြီးခဲ့တာကြောင့်ရွေးကောက်ပွဲဆိုင်ရာမဲဆွေစီးမှုအတော်များများရွှေ့ဆိုင်လိုက်ရပါတယ်ဒီမုန်တိုင်းကြောင့်ပဲပါကစ္စတန်နိုင်ငံမှာလည်းဒီတိရစ်မှအတွင်းလူပေါင်း25ဦးထက်မနည်းတေဆုံခဲ့ရပါတယ
်ဘုဒ္ဓဦးနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်သစ်တာမှတ်89ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ဝါဒေတာငင်းချန်ရေး230ပြည့်ခန္ဓာမှာဝါပြည်နယ်သွေးစီညီညွတ်ရေးပါတီ UWSA အနေနဲ့ဝါဒေတာဟာပြည်ထောင်စုကနေခွဲမထွက်ဘူးလို့ဂရုပြုလိုက်တယ်လို့တစ်ဖက်မှာတော့ဝကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အဆင့်အထိတတ်မှတ်ပေးဖို့တရားဝင်တောင်းဆိုခဲ့ပါတယ်။ဒီလိုကိုပိုင်အုပ်ချုပ်ခွင့်မရမချင်းအထိအခုလက်ရှိအနေအထားအတိုင်းလက်နက်ဆွဲကင်ထားမှာဖြစ်တယ်လို့လည်းဝခေါင်းဆောင်ကပြောသွားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအခမ်းအနားကိုပြဖို့တဲ့သဝင်လွှာမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးကိုတိုက်တွန်းထားပါတယ်။ပြည်ဝင်မြန်မာပိုင်းသတင်းတောက်ကိုမိုးစောပန်ဆန်းမျိုးကနေတရင်ပေးပို့ထားပါရှင
်ဟုတ်ကဲ့ငင်းကြီးတိဆောင်မှု230ပြည့်အခမ်းအနားကိုပန်ဆန်းမျိုးမှာကျင်းပခဲ့ပြီးဒီပွဲတော်ရဲ့အဖွဲ့မင်ကမှဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တက်မှတ်ပေးဖို့ကို UWSP ရဲ့ဥက္ကဋ္ဌနဲ့ UWSA ရဲ့စစ်တေနာပြည်ချုပ်ဖြစ်တဲ့ဦးပေါ်ယူချန်းကသူ့ရဲ့မင်ကမှထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်ဘာသာစကားအခက်ခဲကြောင့်သူ့ရဲ့မင်ကကိုအခမ်းအနားမှုကနေအခုလိုပြန်လည်ဖတ်ကြားခဲ့ပါတယ
်
အတန်ပိုင်းကြည်လင်မှုမရှိတာကိုတောင်းပန်အပ်ပါတယ်မင်းကုန်းမှပါဝင်လာကတော့ဝါကြည်နယ်ဒီပြည်တော်စုမြန်မာနိုင်ငံမှာခွဲထွက်လို့မရတဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးခွဲမထွက်ရေးလွတ်လပ်ရေးမတောင်းဆိုရေးတို့ကိုလေးလေးနက်နက်ဂရိသစ္စာပြုခဲ့သည်ကျွန်ုပ်တို့ဤဒုလားချက်မှာတိုင်းရင်းသားဇာတိမှန်နဲ့တန်းတူရေးတိုင်းရင်းသားကိုယ်ပိုင်အုပ်ချုပ်ရေးဖြစ်သည်ပြည်တော်စုအစိုးရကဝါတိုင်းရင်းသားများအား ကိုယ်ပိုင်အုပ်ချုပ်ခွင့်ရပြည်နယ်ဝါပြည်နယ်အဖြစ်သတ်မှတ်ပေးရန်တောင်းဆိုပြီးအီဂျီမန်ချက်ပန်းတိုင်ရောက်အောင်ကျွန်ုပ်တို့မှရာသက်ပံကြိုးစားအားထုတ်သွားမည်ဖြစ်ပြီးအထက်ပါနိုင်ငံရေးတောင်းဆိုမှုအကောင်အထည်မပေါ်ခင်ကာလမှာကျွန်ုပ်တို့သည်လက်တက်ဖက်မှငြိမ်းချမ်းရေးဒီမိုကရေစီရေးအလံကိုလွှင့်ထုတ်ပြီးအခြားလက်တက်ဖက်တွင်လက်လက်ဖြင့်မိမိကိုယ်ကိုကာကွယ်ရေးအလံကိုလွှ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ
ီဆောင်မှု230ပြည်အခမ်းအနားလို့အမည်တက်ပြီးတဝန်လွှာပေးပို့ခဲ့ပါတယ်။ဒီတဝန်လွှာကိုအခမ်းအနားကိုဆိုရကိုစလေခေါင်းဆောင်အဖြစ်တက်ရောက်လာတဲ့အလုံတမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနကြီးအောင်စုဝင်ကြီးဦးသိန်းစွေကဖတ်ကြားပါတယ်။
ဒီစီဒီကတော့ဉာဏ်ရည်ကိုရရှိရတဲ့ဒီမိုကရေစီရဲ့ဥပဒေရေးတန်းကြီးရဲ့ကာယနာအခွင့်အရေးများအပြည့်အဝရရှိခြင်းပြောင်းလဲခြင်းကြီးစောက်ရန်အထူးပင်အရေးကြီးတယ်
နိုင်ငံတော်အတိုင်ပင်ခံရဲ့မိန့်ခွန်းမှာ NCA ဟာအနှစ်သာရပြေဝတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အတွက်ဖြတ်တန်းရမယ့်တကားတစ်ခုဖြစ်ပြီးလမ်းဆုံးပန်းတိုင်မဟုတ်ကြောင်း NCA မှာပါဝင်လက်မှတ်ရေးထိုးပြီးတဲ့နောက်မှာလည်း NCA မှာမပါဝင်တဲ့ကိစ္စရပ်တွေကိုအစိုးရနဲ့ညှိနှိုင်းသဘောတူညီချက်ရယူနိုင်တယ်ဆိုတာကိုအလေးအနက်ထားအတည်ပြုလို့ကြောင့်ဖော်ပြထားပါတယ်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးတွေမှာပါဝင်သင့်ပါဝင်ထိုက်တဲ့တိုင်းရင်းသားတွေပါဝင်ရေးကိုစိတ်ရင်းမှန်နဲ့ဆောင်ရွက်နေကြောင်းနဲ့ထရိုင်ငြိမ်းချမ်းရေးရရှိရေးအဆင့်ကိုဆက်လက်တလန်းဖို့ကိုလည်းတိုက်တွန်းထားပါတယ်ဒီကနေ့ကျင်းပတဲ့အခမ်းအနားမှာ UWSA တိုင်းရင်းတပ်ဖွဲ့တွေကဝါပြည်နယ်အစိုးရအဖွဲ့ကိုချီတက်အလေးပြုခဲ့သလိုတိုင်းရင်းသားလူမျိုးနွယ်စုအသီးသီးလည်းတက်ရောက်ပြီးရိုးရာအကတွေနဲ့ပါဝင်ဆင်နွှဲခဲ့ကြပါတယ်ဝါကီသွေးစည်ညီညွတ်ရေးပါတီ UWSP UWSA ဟာ1989ခုနှစ်အေပြီလ18ရက်နေ့မှာဗမာပြည်ကွန်မြူနတီပါတီကခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တာဖြစ်ပါတယ
်တော်ရရှင်ရရှင်ကိုဝိုင်ဦးချွခွင့်ရဝဒေတာမှာငြိမ်းချမ်းရေးတည်ဆောက်မှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြရဖြစ်ခဲ့ရပါတယ်နိုင်ငံရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွင့်မျိုးစုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်အဖွဲ့စည်းတွေနဲ့ငြိမ်းချမ်းရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်ဗီယိုရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရရှင်အခုသမရရဲ့လွန်ငင်းတတခွင့်နဲ့အကျဉ်းသား1000နီးပါးလွှတ်ပေးလိုက်တဲ့ဘက်ကိုကြည့်ကြရအောင်ပါဒီကနေ့21ရက်နေ့မှာအကျဉ်းသား9000ကျော်ကိုသမရဦးဝင်းမြင့်ကပြစ်ဒဏ်လွန်ငင်းတတခွင့်ပြုလိုက်ပါတယ်အခုချိန်ထိလွတ်မြောက်လာသူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပါတယ်။နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကတော့မြန်မာနိုင်ငံတွင်းမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးချင်းချက်မရှိလွှတ်ပေးဖို့တောင်းဆိုပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခါကပေးပို့ထားပါတယ်ရှင်
။မြန်မာတက္ကသိုလ် 1382 ခုနှစ်နှစ်စံတရက်နေ့မှာသမရအမိတ်နဲ့လူငယ်ချမ်းသာတွင်ပေးခဲ့တာမှာနိုင်ငံသားအကျဉ်းသား 9,551 ယောက်ပါဝင်ခဲ့ပြီးနိုင်ငံသားအကျဉ်းသား16ဦးပါဝင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အခုပြန်လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားဘယ်လောက်ပါဝင်တယ်လဲဆိုတာတိတိကျကျမသိရသေးပေမဲ့အခုပြန်လွတ်ပြီးစည်ရင်းတွေအရတော့နိုင်ငံရေးအကျဉ်းသားပါဝင်မှုဟာအင်မတန်နည်းတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB က ကိုပိုကြီးကပြောပါတယ
်။ဇလုံးစေကျွန်တော်တို့သိရတာလောအိုးလို့သိကြတယ်။တကိ2000လောက်တည်းအခန်းကဏ္ဍက2019နှစ်လောက်ရှိပါပြီ။နိုင်ငံရေးကျင်းသပ်ပြဿနာကိုပြည်ရင်းသိချင်းနဲ့ဆိုလို့ရှိရင်တော့ဒီလိုပြည်ရင်းစစ်တွေရက်ဆဲပြီးတော့ငင်းငင်းရသွားတာလို့တရားမျိုးပြဿနာတွေကိုဖြေရှင်းနိုင်တာလို့ဘုရားဒီငိမ့်စုစီလူသက်သောပြောဆိုခွင့်လူသက်သောရေးသားခွင့်လူသက်သောစီကံတဲ့ကိုယ်နေကိုကျေနွမှုမဟုတ်တော့ဘူးမဟုတ်တော့တဲ့အစီအစဉ်ပြောင်းလဲဖို့တော့ပါတယ်။အဲ့လိုပဲကျွန်တော်နိုင်ငံမှာဥပဒေတွေတော်တော်များများကအင်းလို့ဆိုတဲ့တဲ့ကဆွေးရတဲ့ဥပဒေတွေဖြစ်ပြီးတော့မတရားတဲ့ဥပဒေတွေဖြစ်နေတဲ့ဥပဒေတွေဖြစ်ပါတယ်။ဒီဥပဒေတွေကိုသူ့ရင်ပြောင်းလဲနိုင်တဲ့အခါကျရင်တော့ကျွန်တော်တို့ဒီမိုကရေစီလူ့ဘောင်ကိုတော်ရတဲ့လမ်းကြောင်းအမှန်မောရောက်နေပြီလို့ကျွန်တော်တို့သုံးသပ်လို့ရမှာပါ။အခုချိန်ကတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေလည်းရှိနေတယ်။အစိုးရကတရားနာကိတပ်ဖွဲ့တွေကိုအမိပေးနိုင်တဲ့အနေအထားမျိုးမှမရှိနေဘူး။တော့ဒီလိုအခြေအနေမျိုးမှာတော့ကျွန်တော်တို့ဒီမိုကရေစီအတွက်ကုသရေးကိုရောက်ပြီးပေါ့ပြောခဲ့တဲ့အနေအထားမှာပဲရှိနေပါသေးတယ
်။အချင်းသား900ကျော်ကိုလွတ်မယ်လို့ထုတ်ပြန်ထားပေမဲ့အခုချိန်ထိတော့တော်တော်များများမပြတ်လွတ်သေးပါဘူး။အချို့သောထောင်တွေမှာစစ်စစ်လုကင်မှုတွေလှုပ်ဆောင်နေရဆဲဖြစ်တယ်လို့အချင်းတော်တာဝန်ရှိသူတွေကဆိုပါတယ်။ညနေ၄နာရီကျော်ထိရရှိထားတဲ့စည်ရင်းအရာလွတ်လာသူအများစုကစံမှန်ရေးမကောင်းသူတွေအသက်အရွယ်ကြီးရင်သူတွေအများစုပါဝင်တယ်လို့သက်ဆိုင်ရာထောင်အာဏာပိုင်တွေကတော့ဆိုပါတယ်။အင်းစိန်ထောင်မှုဖြစ်တဲ့ဦးစောစောကတော့ဒီကနေ့အင်းစိန်ထောင်ကနေလွတ်လိုက်သူတွေထဲမှာနိုင်ငံရေးအကျဉ်းသားမပါဝင်ဘူးလို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကကိုပိုကြီးကပြောပါတယ်။ပြည်ရဲ့နှစ်ကနှစ်ဆန်းတရက်နှစ်မှာခုလိုပဲပြန်လွတ်ပေးတဲ့အကျဉ်းသားတွေထဲမှာလည်းနိုင်ငံရေးအကျဉ်းသားအနှဲငယ်သာပါဝင်ခဲ့တာပါ။လက်ရှိ NLD အစိုးရအနေနဲ့ဒီမိုကရေစီပြုရင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့ခုလိုအချိန်မှာနိုင်ငံတွင်းကနိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်လွတ်ပေးတယ်လို့ကိုဗိုလ်ကြီးကတော့ပြောပါရစေ
။ဟုတ်တကယ်တမ်းကျတော့ဒီနိုင်ငံရေးအကျဉ်းသားတွေကချွင်းချက်မရှိအမြန်ဆုံးလွတ်ပေးတင်တာပါနော်။အဲတော့ဒီလက်ရှိအစိုးရအနေနဲ့အတိတ်ကိုတော့သင်္ခါရရှိဖို့တို့ကတဲ့အဲ့တော့ဒီတော့လည်းဟိုတောင်ဆန်းစုကြည်တို့ကိုဖန်လာတယ်ဖန်လာပြီးတော့ကျတော့ဒီနိုင်ငံတကာ PR တွေပို့ရလာတယ်နောက်စီဝါရှင်တွေပြောတဲ့မှုတွေကြားရတယ်တော်တော်လေးကျေနွမ်းလာကြလို့ရှိတယ်အဲ့ဒီကနေပြီးတော့ဒီစစ်အစိုးရကတောင်ဆန်းစုကြည်တို့လုပ်ပြီးတဲ့နိုင်ငံပြည်စီတွေမှာပုံပေါ်ပေါ်အောင်ပြပေးတယ်အဲ့လိုချိန်မှာတိုင်းပြည်ကအကောင့်မကိုပြည့်သွားတာကြလို့ရှိပါတယ်အဲ့တော့အခုလည်းအဲ့လိုပဲဟိုနိုင်ငံအကျဉ်းသားတွေကိုလုပ်ပေးပြီးတော့ကျတော့သူတို့ကပုံပေါ်ဆောင်ရွက်တာကတိုင်းပြည်အကောင့်မကိုပြည့်ဖို့အတွက်ဘုရားပြန်တဲ့တဲ့ရင်းကို
ဒီကနေ့အင်းစိန်ထောင်ကလွတ်မြောက်လာသူတွေထဲမှာရခိုင်အရေးသတင်းရေးသားမှုနဲ့ပတ်သက်လို့နှစ်ရှည်ထောင်ဒဏ်ကျခံနေရတဲ့ရိုက်တာသတင်းသမားတွေလည်းမပါဝင်ခဲ့ပါဘူး။ဒါနဲ့ပတ်သက်လို့ရိုက်တာသတင်းသမားတွေရဲ့ရှေ့နေဦးတန်းစောအောင်ကတော့
အဲ့တော့ဘာလို့မပါလဲဆိုတော့ဒါကတော်သမားကပြင်စင်စားတဲ့နေရာမှာတခြားချက်တွေထည့်စင်စားလို့ပဲဖြစ်တယ်။အဲ့တော့သမားကသူ့ရဲ့ president ပါတယ်ကိုသုံးတဲ့နေရာမှာတခြားမစင်စားပဲနေလို့ကသုံးတယ်ဆိုရင်ကျွန်တော်ပါနိုင်ပါလေ။ဒါပေမဲ့အဲ့ဒီလူလလသုံးမယ်ဆိုတဲ့အလားအလာအခုတည်းကမတွေ့သေ
းဘူး။လက်ရှိချိန်ထိမန္လေးတိုင်းစကိုင်းတိုင်းပဲခူးတိုင်းနဲ့ကချင်ပြည်နယ်ကအကျဉ်းထောင်တွေစီကအကျဉ်းသားတွေကတော့ပြန်လည်လွတ်မြောက်နေစေဖြစ်ပါတယ်။လက်ရှိရရှိထားတဲ့စီးရင်ရာဒီထဲမှာနိုင်ငံရေးအကျဉ်းသား2ဦးသာပါဝင်နေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ AAPPB ကအတည်ပြုပြောဆိုထားပါတယ်ရှင်
။မိခပြောပြသွားတာပါရှင်။ဒီကနေ့ကြာရောက်တဲ့1382ခုနှစ်တကူးလာဇာ23ရက်မြန်မာနှစ်ဆန်းတရက်နေ့မှာရန်ကုန်ရွှေကုန်းဖျားကိုလာရောက်ဖူးမြော်တဲ့ဖျားဘူးတွေနဲ့စီကားနေပါတယ်။သူတို့ဘာတွေဆူတောင်းခဲ့ကြသလဲ။နှစ်သစ်အတွက်ဘလို့စန္ဒတွေရှိသလဲဆိုတာဖျားဘူးတချို့ကို VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းထားတာကိုလည်းနားဆင်ကြရအောင်ပါရှင်
။တောင်းကတ်တယ်။ဒီတောင်းကတ်တယ်။အဲ့နိုင်မျိုးပဲ။ဘဝနိဗ္ဗာန်ရောက်ဖို့ပဲဆူတောင်းတယ်။ကျွန်မကတော့မစူတောင်းပါဘူ
းသူသူတို့ကောင်ကကျွန်တော်ရောက်တာတော့17နှစ်ပဲကျော်ကျော်လောက်ကစားရတာပေါ့နော်လူတွေကဒီလောက်များနေတော့ဘာပေါ့ဥပ္ပဝတ်ပြုဖို့နေရာတော့မရှိဘတ်တဲ့ရပဲဝတ်ပြုရတာပေါ့နော်ဟုတ်နှစ်သိကူမှမြန်မာပြည်သူပြည်သားတွေကစိတ်ချမ်းသာခြင်းကိုယ်ကြီးချမ်းသာခြင်းပြည့်စုံပါစေလို့ဆုတောင်းတယ
်ဟာနှစ်သိကတော့အကုန်လုံးပေါ်ဒီတိုင်းပြည်လုံးမှာအရေးကြီးတာငင်းငင်းကြမ်းကြမ်းနဲ့ပဲတိုင်းပြည်ကငင်းကြမ်းကြမ်းအခုလိုရခိုင်မှာဖြစ်တဲ့ပပိခမျိုးမဖြစ်အောင်အံကယ်စူတောင်းရယ်ငင်းကြမ်းကြမ်းအံကယ်တို့မြန်မာကြီးတစ်ခုလုံးငင်းကြမ်းကြမ်းနဲ့ဖြစ်အောင်အံကယ်စူတောင်းရယ်ဒါဒါအဓိကပဲလေငင်းကြမ်းမှလူတွေကအလုပ်လုပ်လို့ရမယ်အလုပ်ကင်လည်းရမယ်အေးကြမ်းကြမ်းလည်းနေလို့ရမယ်ငင်းကြမ်းမှုရှိတယ်တိုင်းပြည်ကဘာမှတိုးတက်မှုလည်းမရှိဘူးနော်အဲ့ဒါအဓိကပဲ
I'm not afraid to die. ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြတယ်ဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com ကိုအီးမေးလ်ပို့ပေးစီချင်ပါတယ်ရှင
် VOA ရဲ့နှစ်စံတရက်နေ့အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်မြမပြည်တွင်ကမတိမငိမ့်ဖြစ်ပြီးနေရက်ပြောင်းရွှေ့လာခဲ့ကြတာကြောင့်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာစွန့်ပစ်နေရာတွေနဲ့မှတ်တမ်းမှတ်ရမယ့်နေရာတွေအများပြားရှိနေပါတယ်2012ခုနှစ်မှာတော့မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးဥပဒေကိုမြမအစိုးရကပြဋ္ဌာန်းလိုက်ပြီးမြေဧရိယာ3ပုံ2ပုံလောက်ကိုမြေလွတ်မြေရိုင်းတွေဖြစ်သတ်မှတ်လိုက်ပါတယ်စိုက်ပျိုးရေးလုပ်ကိုင်နေတဲ့တောင်သူတွေကိုလည်းနှစ်30လောက်ပကိုင်ခွင့်အတွက်အစိုးရစီမံမှတ်ပုံတင်ဖို့အမိန့်ချမှတ်ခဲ့ပါတယ်။အဲဒီလိုလျှောက်ထားနိုင်တဲ့ကာလကတော့ပြီးခဲ့တဲ့လကဘယ်ကုံဆုံးသွားတဲ့အတွက်ထောင်နဲ့ချီတဲ့မြေယာသမားတွေသူတို့မြေပေါ်ကနှင်ထုတ်ခံရမယ့်အဖြစ်မျိုးကိုရောက်နေပါပြီ။ဒါမှမဟုတ်ရင်လည်းနေမြေကျူးကျော်မှုနဲ့အချင်းချခံရမယ့်အနေအထားကိုရောက်နေတာဖြစ်ပါတယ်။မြေလွတ်မြေရိုင်းဥပဒေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအတွင်းကတောင်သူတွေ၊ကရင်ပြည်နယ်တွေကလူခွင့်ရေးလှုပ်ရှားသူတွေကိုတွေ့ဆုံမေးမြန်းထားတဲ့ Steve Sandpo ကရဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်
။ကရင်ပြည်နယ်နောင်တလားရွာကဒေသခံတွေဟာမြေယာရိတ်ကိုအစဉ်အဆက်လုပ်ကိုင်စားတောင်းနေသူတွေပါ။ဒါပေမဲ့လည်းမြေယာရီကိုတရားဝင်ပိုင်ဆိုင်ကြောင်းရှောက်ထားဖို့အစိုးရကတမတ်ထားတဲ့နောက်ဆုံးရဖြီးခဲ့တဲ့လတဲမှာပဲကုံဆုံးသွားပြီးနောက်မှာတော့မြေယာပိုင်ဆိုင်မှုနဲ့ပတ်သက်လို့လဲဆိုရင်လာကြပါတယ်။ကရင်တဘာဝပတ်ဝန်းကျင်နဲ့လူမှုကွန်ရက် KESN အဖွဲ့က Sir Alex Dolo လူအခွင့်ရေးလှုပ်ရှားသူတွေကလည်းငြိမ်းချမ်းရေးအတွက်ဆွေးနွေးနေရဆဲတိုင်းရင်းသားဒေသတွေမှာဥပဒေအတိုင်းကျင့်သုံးမယ်ဆိုရင်ပြဿနာတွေပေါ်လာနိုင်တယ်ဆိုပြီးဆိုရင်းနေပါတယ်
။ The real problem is that the armed group organizations also have their own administration.
တကယ်ပြဿနာကတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးမှလည်းကိုပိုင်အုပ်ချုပ်မှုတွေရှိနေတဲ့အချိန်ထဲမှာပဲမြမဆိုးရကမြေလို့မြေလက်မြေရိုင်းဥပဒေကိုတိုင်းသားလက်နက်ကိုင်တွေရဲ့နေမီတွေအထိချဲ့ထွေလာနေတာပါ
စစ်ရေးပဋိပက္ခဖြစ်နေတဲ့ဒေသတွေမှာမြေယာသိမ်းဆီးမှုတွေကဖြစ်လေဖြစ်တာရှိသလိုမြေနေရာအနေအချင်းလောက်မှာတော့လုတ်ကင်စားတော့နေကြတဲ့မြေကရံမရှိကြတဲ့တောင်သူတွေအတွက်အစိုးရစီမတရားဝင်မှတ်ပုံတင်ဖို့ဆိုတာရှုပ်ထွေးနေတဲ့ကိစ္စကိုပိုးပြီးတော့ခက်ခဲသွားစေနိုင်ပါတယ်နှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအကူအညီနဲ့စပ်ပြုတ်ရေးအကြီးအကျယ်လှုပ်ကင်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေကလည်းလစ်လပ်နေတဲ့မြေနေရာတွေကိုလိုချင်နေကြတာပါ။ကရင်တောင်သူတို့ကသူ့ရဲ့အတွေ့အကြုံကိုကရင်ဘာသာစကားနဲ့အခုလိုရှင်းပြပါတယ
်။မြေပြည်ကခေချုံရဲ့အ
ဲဒီလက်နက်ကင်ဖွဲ့တို့ကကျွန်တော်မျိုးကိုသူတို့ကိုရောင်းပေးဖို့အတင်းကြပ်ဖိအားပေးခဲ့ပါတယ်။ကျွန်တော်ကိုပိုက်ဆံတသိန်းပေးပြီးခင်ဗျားမျိုးကိုရောင်းမလားမရောင်းဘူးလားဆိုပြီးပြောပါတယ်။ကျုပ်တို့ကိုမရောင်းရင်ပိုက်ဆံပြန်ယူသွားမယ်လို့ပြောပါတယ်။ဒါပေမဲ့ပိုက်ဆံတွေကိုထားပြီးပြန်ထွက်သွားတော့ကျွန်တော်တို့လည်းဘာမှမတတ်နိုင်ပါဘူး
။နေရစွန့်ခွာသွားတဲ့ဒုက္ခတွေပြန်လာနေကြတဲ့အတွက်မြေယာပိုင်ဆိုင်မှုရှောက်ထားတဲ့ကိစ္စဟာအစိုးရထိန်းချုပ်ထားတဲ့ဒေသတွေမှာလည်းပြဿနာတစ်ခုအဖြစ်ကြီးထွားလာနေတာပါ။ကရင်ရွာသူမတ်တော့အေကအခုလိုပြောပါတယ်
။ဒီကသူ
ကတော့ဘာမှမပြောလင့်တော့ပါဘူး။ဘာဆက်လုပ်ရမလဲမသိပါဘူး။ကျမမရှိတော့တဲ့အချိန်ကြရင်ဒီညကိုကျမသမီးအတွက်အမွေထားပေးခဲ့ခြင်းပါတယ်။အဲ့ဒီလိုလုပ်လို့ရသလားရှင့်။ဥပဒေကြောင့်လည်းကျမဘာမှနားမလဲပါဘူး။
မြေလိုမြေရအဖြစ်အစိုးရကတတ်မှတ်ထားတဲ့ပမာဏကမြန်မာနိုင်ငံမှာစုစုပေါင်း54တန်းကျော်ရှိနေပြီးမြေလိုမြေလမြေရိုင်းဥပဒေကိုတော့2018စက်တင်ဘာလ17ရက်မှာပဲပြည်ထောင်တတ်မှတ်ချက်တွေထည့်သွင်းပြီးတော့ပြင်ဆင်ထုတ်ပြန်ခဲ့တယ်လို့6လအတွင်းမှာမြေအသုံးချက်ကိုလျှောက်ထားဖို့တတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်ရှင်
နန်းလောင်ပြောပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေသချင်းတွေတောင်းယူလို့ရင် VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ VOA ရဲ့တယ်လီဖုန်းနံပါတ်က1-232-382-555ဖြစ်ပြီး fax နံပါတ်ကတော့1-232-382-555ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူကျမ်းမာရေးနဲ့အတူမြမအရေးသုံးသပ်ချက်မှာဗြိတိသျှလက်အောက်ရောက်ခဲ့တာချင်းလွမြောက်ခဲ့တာချင်းတူပေမဲ့အိန္ဒိယနဲ့မြန်မာရဲ့ဒီမိုကရေစီဖွံ့ဖြိုးမှုမတူညီကြတဲ့အခြေခံအကြောင်းတွေနဲ့ပတ်သက်လို့အခုလိုနားဆင်ကြရမှာပါ။အ
ိန္ဒိယမှာအဲ့ကမတော့အကြီးဆုံးထိဆုံးအကြီးကဲဟာ1948လွတ်လိုက်ရတဲ့ပုဂ္ဂိုလ်ပေါင်း30တိတိကျောင်းတော့
အိန္ဒိယမှာနှစ်ပေါင်းများစွာနေခဲ့တဲ့90ရွေးကောက်ပွဲအမတ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါလိမ့်ရှင်။နောက်ပိုင်းမှာအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါ။အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်ရှင်။အိန္ဒိယတော်လှန်ရေးအစတက်နဲ့သူ့ရဲ့အထူးတပ်ဖွဲ့ကိုဒီအကြမ်းဖက်အုပ်စုတွေအဖြစ်သတ်မှတ်လိုက်တဲ့အကြောင်းအမေရိကန်ထရမ့်အစိုးရကတနင်္လာနေ့ကကြေညာပါတယ်။အီရန်တပ်ဖွဲ့အနေနဲ့သူထောက်ပံ့ပေးထားတဲ့အဖွဲ့တွေလိုပဲအကြမ်းဖက်အဖွဲ့ဝင်အဖြစ်သတ်မှတ်ခံရတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယားကပြောပါတယ်။ဒီလိုသတ်မှတ်လိုက်တဲ့အတွက်အမေရိကန်အနေနဲ့အီရန်အပေါ်စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေထပ်လုပ်နိုင်မှာဖြစ်သလိုဒီတပ်ဖွဲ့ပေါ်မှာငွေကြေးထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေကိုလည်းအားနည်းသွားအောင်လုပ်နိုင်တာဖြစ်ပါတယ်။ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင်
။အီရန်နိုင်ငံရဲ့ဒေါ်လာရေးအဆောင်တက်ဟာတိုင်းပြည်စစ်တပ်ရဲ့လက်ရုံးတစ်ခုဖြစ်ပြီးတော့1989ခုနှစ်အီရန်အစ္စလာမစ်ဒေါ်လာရေးအပြီးမှာတည်ထောင်ခဲ့တဲ့အထူးတပ်ဖွဲ့တစ်ဖွဲ့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်40အတွင်းအီရန်အုပ်ချုပ်သူတွေဟာဒီတပ်ဖွဲ့ကိုတုံးပြီးတော့သူတို့ရဲ့ဒေါ်လာရေးကိုနီလန်းမျိုးစုံတုံးပြီးတင်ပို့ခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။
The IRGC masquerades as a legitimate military.
ဆိုင်ရဲဆောင်တာဟာတရားဝင်စစ်တပ်အဖွဲ့တစ်ခုလို့ပြသထားပေမဲ့ကျွန်တော်တို့အားလုံးအလိမ်မခံရသင့်ပါဘူး။စစ်ပွဲတွေရဲ့စီးနင်းတွေကိုဒီအဖွဲ့ကပုံမှန်ချိုးဖောက်တာပါ။ကဘာတောင်းအကြမ်းဖက်လှုပ်ရှားမှုတွေကိုစီစဉ်ဖန်တီးလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါလေ
။ဒေါ်လာရေးအဆောင်တက်နဲ့သူ့ရဲ့လျှို့ဝှက်ကွက်အထူးတပ်ဖွဲ့တွေကိုသူတို့ထောက်ပံ့ကူညီပေးထားတဲ့လက်ဘနွန်က Hezbollah အဖွဲ့၊ပါလက်စတိုင်းက Hamas အဖွဲ့နဲ့အီရတ်မှာရှိတဲ့ Hezbollah တပ်ရင်းတွေလိုပဲအကြမ်းဖက်စီးနင်းတွေကိုထည့်လိုက်တယ်လို့ပုံပီယိုကပြောပါတယ်။ဒီလိုတတ်မှတ်လိုက်တာဟာဒီတပ်ဖွဲ့တွေကိုပံ့ပိုးပေးနေတဲ့အီရန်စီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်မယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ
် We're also stigmatizing
this organ ဒီပုံနာမည်ပြောင်းလုပ်လိုက်တာပါ။နိုင်ငံရေးဝန်ကြီးပြောသားသူတွေပါပဲ။ကဘာကြီးကိုထင်းထင်းရှားရှားပြသလိုက်တာပါ။တချို့ခံမှန်းချက်တွေကအီရန်စီးပွားရေးတဝက်ချေချော်လောက်ကိုထိန်းချုပ်ထားတဲ့တွန်လိုင်းအဆောင်တက်နဲ့အလုပ်တွဲလို့ရင်ကျုံလာမယ့်ဒုက္ခတွေကိုပြလိုက်တာပါ။
ဒါကိုတုံ့ပြန်တဲ့အနေနဲ့အီရန်ရဲ့အမြင့်ဆုံးအမျိုးသားလုံခြုံရေးကောင်စီကအမေရိကန်အရှေ့လယ်ပိုင်းဒေသစီရေးကုတ်ကဲမှုအဖွဲ့ Central Com ကိုအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်လိုက်သလိုအမေရိကန်အစိုးရကိုလည်းအကြမ်းဖက်မှုတွေကိုထောက်ပံ့သူအဖြစ်သတ်မှတ်ခဲ့ပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်နေတဲ့အဖွဲ့တွေကိုအမေရိကန်နဲ့အီရန်နှစ်နိုင်ငံလုံးကကူညီနေတာပါ။ဒါပေမဲ့လည်းအီရန်နိုင်ငံမှာရှိတဲ့အီရန်ထောက်ပံ့ထားတဲ့ပြည်သူစစ်တွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်စစ်သား600ကျော်သေဆုံးခဲ့ရတယ်လို့အမေရိကန်ကအပြစ်တင်ထားပြီးကမ္ဘာအနှံ့ကအမေရိကန်စစ်တီတွေကိုဆယ်စုနှစ်နဲ့ချီပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ပြောပါတယ
် Inexplicably the regime has faced no accountability
ရှင်းပြလို့မရလောက်အောင်ပဲဒီလိုသေဆုံးမှုတွေအတွက်အီရန်အစိုးရဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့အပြေရှားမှုကိုလည်းမခံရပါဘူးဒါဟာအီရန်အပေါ်တစ်ဖက်သက်တိုက်ခိုက်တာမဟုတ်ပဲဒီအစိုးရရဲ့ဆိုးရတဲ့အပြုအမူတွေရဲ့အကျိုးဆက်အဖြစ်ကျွန်တော်တို့ကမျက်မှတ်တရဖိအားပေးတာဖြစ်ပါတယ်
အမေရိကန်ရဲ့သတ်မှတ်မှုကလာမယ့်တနင်္လာနေ့မှာအသက်ဝင်မှာဖြစ်ပါရယ်ခင်ဗျာ
။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ View ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတတအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင
့်။ VOA ရဲ့23ရက်နေ့ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရှင့်။အခုလူမှုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတော့မှာဖြစ်ပါတယ်။မိခင်လောင်းတွေဟာစပြီးကိုဝင်ဆောင်ချိန်ကနေရင်သွေးငယ်ရဲ့ပထမဆုံးရက်တစ်ထောင်ပြည့်တဲ့အထိအဟာရပြည့်အောင်ဂရုစိုက်ကြွေးမွေးဆောင်ရှောက်ကြမယ်ဆိုရင်ကလေးတွေဟာအုံနောက်ဖွံ့ဖြိုးမှုဆန်ချိန်မီနိုင်တဲ့အကြောင်းကိုဒေါက်တာတန်စောကတင်ပြပေးထားပါလိမ့်ရှင
်။ရင်သွေးမိမာတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်တွေကိုအုံနောက်ဖွံ့ဖြိုးမှုဆန်ချိန်မီတဲ့ရင်သွေးငယ်တွေဖြစ်အောင်ပြည့်စုံဆောင်ရှောက်ပေးခြင်းကြတာပါ။ရင်းနှီးငယ်လေးတွေရဲ့အုံနောက်ဖွံ့ဖြိုးမှုကိုစံချိန်မီအောင်ပြုစုဆောင်ရှောက်တဲ့နေရာမှာကိုဝင်ဆောင်နေတဲ့အချိန်ကနေစပြီးအသက်နှစ်နှစ်အထိစုစုပေါင်းရက်တထောင်ကာလဟာအရေးအကြီးဆုံးအချိန်ကာလဖြစ်တယ်လို့ကလေးအုံနောက်နဲ့အောင်ရောဆိုင်ရာအထူးဆရာဝန်ကြီးဖြစ်သူပမောက်ခဒေါက်တာဦးကျော်လင်းကအခုလိုပြောပါတယ
် First 1000 days လို့ခေါ်တဲ့ကလေးတယောက်ရဲ့ဘဝအစရက်တထောင်ဆိုပြီးကျွန်တော်တို့ဥစားပြီးပြောသွားပါတယ်ဆိုတော့ဘဝအစရက်တထောင်ထဲမှာကိုရှိစဉ်ကာလနော်ရက်290နောက်ကလေးရဲ့တစ်နှစ်ပထမတစ်နှစ်365ရက်နောက်ဒုတိယတစ်နှစ်365ရက်ဆိုတော့၃ခုပေါင်းရင်ရက်တစ်ထောင်ပေါ့ဆိုတော့ရက်တစ်ထောင်ဆိုတာကိုယ်ရှိတဲ့အချိန်ကနေမွေးပြီးနှစ်နှစ်အထိကာလကိုကျွန်တော်တို့ကဥစားပြီးပြောသွားပါတယ
်ရင်းနှီးငယ်လေးရဲ့အုံနောက်ဖွံ့ဖြိုးမှုအတွက်အရေးပါတဲ့ရက်ပေါင်းတစ်ထောင်အတွင်းမှာရင်းသွေးမိခင်တွေဟာရင်းနှီးငယ်လေးကိုကျန်းမာအောင်ကူးဆိုင်ဖို့လိုသလိုမိမိကိုမိမိလည်းကျန်းမာရေးကောင်းမွန်နေအောင်ကူးဆိုင်နေထိုင်ကြရမှာပါပထမဆုံးရပောင်းတစ်ထောင်အတွင်းမှာရင်းနှီးငယ်လေးရဲ့အုံနောက်ဖွံ့ဖြိုးမှုစံချိန်မီသူအတွက်ဘလို့အချက်တွေကိုလိုက်နာလှုပ်ဆောင်သင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးကျော်လင်းကအခုလိုပြောပါတယ
်ဆိုဒီနေရာမှာမိခင်တွေအနေနဲ့အထက်သတိထားဖို့ကတော့ပါတယ်ဆိုရင်ဒီကလေးတယောက်ရဲ့အုံနောက်ဟာကိုယ်ရှိကစားတပတ်နှစ်ပတ်မှလည်းအစပြီးဖွံ့ဖြိုးတာဖြစ်တဲ့အတွက်နော်မိခင်တွေဟာကိုယ်ရှိတဲ့အချိန်တွေကစပြီးတော့နော်သူတို့ရဲ့ဒီအာဟာရကိုနော်ညီမျှတဲ့အာဟာရပေါ့နော်ဆိုတော့ညီမျှတဲ့အာဟာရကိုပြည့်ပြည့်ဝဝစားသုံးဖို့ရည်ကြည့်တယ်။နောက်မွေးပြီးတဲ့အချိန်မှာလည်းနော်ဒီမိခင်တို့ကိုဆက်တိုက်ဖို့ရည်ကြည့်ပြီးတော့မိခင်တို့တိုက်နေတဲ့မိခင်ဟာလည်းနော်ဒီညတာတဲ့အာဟာရစားသုံးဖို့ရည်ကြည့်ပါတယ်။အဲ့တော့ခုနကမိခင်ကိုပြန်ဖြေရမယ်ဆိုရင်အများဆုံးပြုလုပ်မိတဲ့အမှားဆိုတာဘာလဲဆိုရင်တော့နော်ကိုယ်ရှိစဉ်ကာလတို့တိုက်တဲ့အချိန်ကာလတွေမှာနော်မိခင်ကိုယ်၌ရဲ့အာဟာရကိုနော်ပြည့်ပြည့်ဝဝမစားသုံးတဲ့ဒီအလေးအကျင့်အဓိကအမှားဖြစ်ပါတယ်
။ရင်းနှီးငယ်လေးတွေကိုပြုစုဆောင်ရှောက်တဲ့နေရာမှာအာဟာရပြည့်ဝမှုရှိဖို့ဟာအရေးပါတဲ့အချက်တစ်ချက်ဖြစ်ပါတယ်။ရင်းနှီးငယ်လေးတွေရဲ့အသက်အရွယ်လိုက်ဦးစားပေးချွေးရမယ့်အာဟာရဓာတ်တွေကလည်းနည်းနည်းချင်းစီကွဲပြားခြားနားသွားတာကြောင့်ကျွေးကျင်တဲ့ပညာရှင်တွေရဲ့လမ်းညွှန်အကျင့်ပေးမှုတွေကိုရယူကြရမှာပါ။ရင်းနှီးငယ်လေးရဲ့ရုပ်ပိုင်းဆိုင်ရာကျန်းမာဖွံ့ဖြိုးမှုနဲ့အုံနောက်ဖွံ့ဖြိုးမှုဖြစ်စဉ်တွေမှာအာဟာရပြည့်စုံမှုကအရေးပါနေပြီးအထူးသဖြင့်အသက်9နှစ်အောက်ရင်းနှီးငယ်လေးတွေမှာပိုပြီးကူးဆိုင်တင်တယ်လို့တပ်ပိုင်စုကုမ္ပဏီမှ Product Manager ဖြစ်သူဒေါက်တာမာလာကိုကအခုလိုပြောပါလဲ
ဒီကျမတို့ကလေးတွေရဲ့ကျန်းမာဖွံ့ဖြိုးမှုမှာအဓိကအကျဆုံးကတော့ဒီအဟာရပဲအဟာရပြည့်ဝနေမယ်ဆိုလို့ရှိရင်ကျမတို့အုံနောက်ဖွံ့ဖြိုးမယ်နော်ခန္ဓာကိုယ်ဖွံ့ဖြိုးမယ်နော်ဉာဏ်ရည်ဖွံ့ဖြိုးမယ် plusခုခံဆွမ်းအားစနစ်တို့ခန္ဓာကိုယ်ကနေပြီးတော့ယောဂါတွေကိုတောင်းလှန်နိုင်တဲ့ immune system တို့လည်းဖွံ့ဖြိုးတယ်အဲ့လိုမျိုးဖွံ့ဖြိုးနေတဲ့အဟာရပြည့်ဝတဲ့ကလေးတွေကဒါတွေကအပြည့်အဝဖွံ့ဖြိုးနေမယ်ဆိုရင်ကြော်ရုံယောဂါပိုးကိုသူကဗာလဲဆိုရောခံနိုင်ရရှိတယ်ဒါဟာအရေးကြီးဆုံးပဲပေါ့နော်အဲ့တော့ခန္ဓာကိုယ်ကိုဖွံ့ဖြိုးညှက်တယ်ဒါလည်း nutrition ပဲအုံနောက်ကညံရင်မကောင်းဘူးကြီးမှညံကောင်းတဲ့ဆေးတွေတိုက်လို့မရဘူးဒီငယ်ငယ်လေးက brain development တကယ် critical brain development period ပေါ့နော်ဒီငွေစားကနေ3နှစ်လောက်ထိ5နှစ်လောက်ထိမှာတကယ်ကိုပြည့်ဝတဲ့ nutrition ပေးထားမယ်ဆိုလို့ရှိရင်ရှိသမျှဖွံ့ဖြိုးမှုအားလုံးကအထုအလိုလိုလိုက်ပါလာပါနော်အဲ့တော့ဒီဝ
ဒီဝက်တက်တို့ဘာလို့လိုမျိုးရောဂါနဲ့မဟုတ်ဘူးရောဂါအလုံးကိုတွန်းလှန်နိုင်တဲ့ခုခံဆန်းအားစနစ်ကအာဟာရကြေးဝါမှသာဖြစ်ဖြစ်ဝါဖွံ့ဖြိုးမှာဖြစ်တယ်။တန်ရှင်းလက်ဆက်ပြီးတဘာဝကနေရတဲ့အစားအစာတော်တော်များများဟာယနေ့ကလေးတွေအတွက်အားတန်ဖို့ထိုက်တင်တဲ့လောက်ဖြစ်စီပြနေပါတယ်။
အတင်းစားအစားအစာတွေအလွယ်တကူကျွေးတာမျိုးကိုရှောင်ကျင်ပြီးတန်ရှင်းလက်ဆက်တဲ့တဘာဝအစားအစာတွေကိုအချိန်မှန်မှန်ကျွေးနိုင်အောင်ကူစိုက်တင်တယ်လို့ဒေါက်တာမာလာကိုကပြောပါတယ်။တန်ရှင်းရမယ်လက်ဆက်ရမယ်နော်ဟိုအာဟာရပြည့်တဲ့အစားအစာပါမယ်ဆိုချွေးလို့ရတယ်ပေါ့နော်အဲဒါပေမဲ့တန်ရှင်းလက်ဆက်မှုကတော့အရင်အရေးကြီးတယ်ပေါ့နော်နောက်တစ်ခုကကြတော့ကလေးတွေကိုဒီအစာအာဟာရကိုကျွေးရနေရမှာအချိ ေးကိုကျွေးလိုက်တယ်။သူကပိုက်ပြေသွားတယ်၊မုန့်တွေကျွေးတယ်၊ ready made food တွေကျွေးတယ်၊ junk food တွေကျွေးတယ်။နောက်ဒါမျိုးတွေဆိုကလေးကပိုက်ပြေသွားတော့တကယ် nutrition ဖြစ်တဲ့အစားအစာကိုကြတော့ပိုက်ပြေနေတော့သူကမစားတော့ဘူးပေါ့နော်။
ကိုဝင်ဆောင်ချိန်ကနေအစားပြုတဲ့ရင်းနှီးငယ်လေးရဲ့ပထမဆုံးရက်တစ်ထောင်မှာရင်းနှီးငယ်လေးကိုအာဟာရပြည့်ဝအောင်ကြီးစိုက်ကြွေးမြေဆောင်ရှောက်ရင်အုံနောက်ဖွံ့ဖြိုးမှုစံချိန်မီတဲ့ရင်းနှီးငယ်လေးတွေဖြစ်အောင်ပြည့်စုံပြောထောင်နိုင်မှာဖြစ်တဲ့အကြောင်းဒီနေ့ပြောလိုက်တာဖြစ်ပါလေ။ကျွန်တော်တန်းတော့ပ
ါ။ထတာတန်းစွာစီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကြမ်းရေးစီစဉ်ကိုအခုလိုပုံထူးနေညပိုင်းရေဒီယိုစီစဉ်မှာနားဆင်နိုင်သလို TV စီစဉ်မှာဆိုရင်လည်း VOA Internet စာမျက်နှာ bamis.voanews.com မှာဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုဦးကျော်စံသားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်ထောင်စုအစိုးရကြားပြည်ပခန့်တွေဘာကြောင့်ပုံမကျဲပြန့်လာရပါသလဲလူမျိုးရေးနဲ့ဘာသာရေးစကားအရာမတူကွဲပြားမှုတွေများပြားလွန်းတဲ့အိန္ဒိယနိုင်ငံမှာအလားတူပြည်ပခန့်တွေဘာကြောင့်နေပါရသလဲဆိုတာတွေကို1990ပြည့်ရွေးကောက်ပွဲပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင့်ဆွေနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာတင့်ဆွေခင်ဗျာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဟာပြည်သူတွေပြည်သူဆွေးနွေးနေရမှာတိုင်းရင်းသားတွေပါလေစာအကူအထားပြုရတဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစွဲတက်လာပြီးနောက်မှာညီညာရင်းအလားလားပူပြီးကောင်းလာနိုင်မယ်လို့လူတိုင်းကမျှော်လင့်ခဲ့ရလိမ့်မယ်ထင်ပါတယ်ဆရာဒါပေမဲ့လက်တွေ့မှာအဲ့လောက်ထိတူးတက်မလာသေးဘူးလို့ဆိုရင်မှားမယ်မဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်ဆရာဘယ်လိုသုံးသပ်လို့ပါလဲလက်ရှိအခြေအနေနဲ့တိုင်းရင်းသားတွေပြည်သူတွေအရင်မျှော်လင့်ခဲ့တဲ့မျှော်လင့်ချက်အတိုင်းဖြစ်လာပါရဲ့လားဒီညီညာရေးစာမျက်နှာမှာ
โอเคစိတ်မကောင်းစရာပဲပြောမှာပေါ့เนาะဒီကနေ့အချိန်ကြီးကြည့်လို့ရှင်ညီညာရေးအလားအလားကောင်းတယ်လို့ပြောလို့မရသလိုတိုက်ပွဲတွေလည်းပိုဖြစ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုဖြစ်တာဘာကြောင့်လဲအဲ့လိုဟိုလေကျွန်တော်တို့ဆက်စဉ်းစားမှာပေါ့ပထမတစ်ချက်ကတော့ညီညာရေးလုပ်ငန်းစဉ်ကြီးကိုဟိုနေအစ်စ်နဲ့ဒီအစိုးရလက်ထက်မှာစတင်ခဲ့တယ်အဲ့တော့စတဲ့အခါမှာအရင်ကပြောလို့ဆိုလို့မရတဲ့ဟာတွေတိုင်းရင်းသားတွေဘက်ကပုံမှန်နဲ့ပြောလို့ဆိုလို့ရလာတယ်။ရတဲ့အတွက်အပြဒနာခက်ခဲတွေကိုလူလူကပို့ပြီးတီးခွန်ရတာဒါတစ်ချက်ပေါ့။ဒါကတော့ကျွန်တော်တို့အပြစ်တင်ကြမရှိပါဘူး။နောက်တစ်ချက်ကတိုက်ပွဲတွေဘာကြောင့်ပိုများလာကြလဲ။ဘာကြောင့်ညီညာရေးအလားလာဟာပိုမိန်ကြလဲဆိုတော့နှစ်ချက်ရှိတယ်ခင်ဗျာအဲ့ဒါလေ။တစ်ချက်ကတော့ဒီဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရမှဒီကိစ္စတွေအတွက်အကြီးသွေးညံ့လို့လားဆိုတဲ့တစ်ချက်နဲ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီလိုဖြစ်အောင်ဖန်တီးနေတာများရှိသလားဆိုတဲ့သံသယတစ်ခုဒီနှစ်ခုကြောင့်ဖြစ်ပါတယ
်ဟုတ်ကဲ့
အမှန်တရားကတော့ကျွန်တော်စောင့်အောင်ပါ
ဟုတ်ကဲ့အဲ့နံပါတ်1ချက်ကိုရင်းစင်စစ်ပါဆရာကြီးတော့အကြီးသေးညံ့လို့လားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးဆရာဘယ်လိုသုံးသပ်ပါလဲ
ကျွန်တော်မြင်လာတော့ဒေါ်အောင်ဆောင်စုကြည်ဦးဆောင်တဲ့ NLD ဆိုတာဟာတက်နေတဲ့လောက်ကြိုးစားတယ်အစွမ်းကုန်ကြိုးစားတယ်လို့တော့ပြောရမှာပေါ့နော်သူကဖိတ်ခေါ်တယ်ဒီတွင်ကြံစားမှုတွေရှိတဲ့အတွက်လည်းတိုင်းရင်းသားတွေဘက်ကရောလိုက်လျောမှုတွေပူပေါင်းဆောင်ရွက်မှုတွေတော်တော်များများရှိပါတယ်သို့သောအခက်အခဲတွေတော့ရှိတာပေါ့
ဆိုတော့ဟုတ်ကဲ့လူတွေအများစုသုံးသပ်ကြတာကဒေါန်ဆန်းစုကြည်အစိုးရမှလုတ်ပိုင်ခွင့်ဟာအပြည့်အဝမရှိဘူးတကိစ္စနဲ့ပတ်သက်ပြီးရောအဲ့ဒါကြောင့်ဖြစ်တယ်လို့လည်းတွေ့ကြတာရှိပါတယ်ဒါရောဆရာမြင်တဲ့အဓိကအခက်အခဲဟုတ်ပါရဲ့လားဆရာ
အမှန်နဲ့ခင်ဗျာကျွန်တော်လည်းအဲ့ဒါဆက်ပြောမလို့ပါပဲကျွန်တော်လည်းအဲ့လိုသဘောတူပါတယ် NLD အစိုးရဟာတိုင်းပြည်ရေးကြီးတဲ့အရာတွေကိုကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့အစိုးရတည်းရဖြစ်တဲ့တွင်အခက်အခဲတွေဒီဟာအစိုးရအာဏာချုပ်အလိုမြင်ခံရတဲ့လူကျွန်တော်သုံးသပ်ပါတယ
်။တချို့ကလည်းပြောကြတယ်အဲ့လိုမဟုတ်ဖ ೇನೆ ဒေါန်ဆန်းစုကြည်ကို၌ကစစ်တပ်ဘက်ကိုပါသွားပြီးရင်းသွားပြီးလို့သုံးသပ်ကြတာလေးရှိဆရာသူတို့သုံးသပ်တာတော့လွန်ပါသလားခံပြင်းပြီးတော့များပြောနေရသလားဆရာဘယ်လိုသဘောပါလဲ
။အဲ့ဒါနှမျိုးလုံးဖြစ်နိုင်တယ်ခင်ဗျာကျွန်တော်တို့မသိနိုင်တဲ့အရာတွေဒီဘာတွေရှိနေတယ်လဲကျွန်တော်တို့မသိဘူး။နောက်ဒေါန်ဆန်းစုကြည်ကပူပေါင်းဆောင်ရွက်မှုနဲ့သွေးသီးညီညွတ်မှုဆိုတဲ့တက်မတော်ပတ်သက်ရင်ပေါ့နော်လုံနေတဲ့အရာတွေဟာ เมื่อเราไม่คนทุกข์กันเลยแต่สรุปเราจะตั้งปีด้วยอาจจะปูดลามาปูดลาสุดไม่คงบ่ถ้าคุณที่ไม่ขันยาเลยด้วยดีตั้งแต่อาจจะขันใจได้ชั่วโมงนี้นะครับโอเคเสียพัดมาซูมเจ้าเกย์ยี่สิบวันเป็นเรื่องคุยนะดีเจเนสส่วนที่มีลงเรียนอาจจะสิ่งละสุดเฉลี่ยนั้นมันเนี่ยเปลี่ยนไปเลยไอ้เจ้าก็เสียบ่าวทับใจไปเปล่าเนี่ยคือว่าดิโมกราซีจะสิ่งที่มันชีวิตจะบ่าวสุดแต่เมื่อสัวกูเปลี่ยนใจ กูได้คันนี้ก็เลิกด่าเส้นละได้บีได้มาเลยสิเดจันนรูบ่มาบีมาเลยสิเกเรตาเด็ดเชบุตาเราเนี่ยนู้ไม่เอาน้องทุกข์ก็ได้ป่วยเลยฮะดีดัมโรกาเบดีกะโอ้เลิกด่าได้เช่นตัวมาได้เช่นเนี่ยตัวบ่าวเบตาเส้นลาบุน้องทุกข์ก็ดีดัมโรฮะโยยังงั้นสู้ยาเลทโยมาตัวบ่ก้ากูอยู่วันจ้าบีโรบ่มาบีจันนันเลียอาจารากาสิเดปีเดสุเร กูอยู่กันเลยสุดท้ายที่นี่ที่ไหนยังเสียสัวร์ว่าเราเอี้ยบก้าเชื่อดูเรื่องตัวพ่อสี่เดือนเลยขันทาราชีพีโร่ที่สัวร์เลทมาที่อุปมาเปียนอุปมาเก่าหนุ่มเปียนอีอีบ่เนาะที่พ่อสี่ฮะที่เรียนนี่คือตลาดจีลาลาอ๋อฮะอีอีตัวลุงลุงล่ะจะช้าจังเลยล่ะแต่เมื่อสุดท้ายก็ไม่ที่เว้นเนี่ยกูไม่ช้าตลาดสุดท้ายตั้งแต่ยาบ่เนาะ จันทร์เอวปิดเต็มอยู่เปล่าหมอบ่าวสุดท้ายเนี่ยตัวบ่าวว่าฮะมีคนทุกข์ใจจีจีสิเนี่ยอาจารย์คุณดูได้บริพินิจฮะตั้งรอบกันอยู่เอาเด็กก็ได้ขันตั้งนั่งยิบเอ้าปฏิริเอ้าจุลีอาบ่าเลสิสวาวจะเด็ดพี่เอาลงนี่ตลาดลูกจันทร์โอ้ตอนนี้อาชีพยิ่งพิบาร์กมีโอเคจันทร์เอสุรุเอเนี่ยปฏิบิตรคุณมีจีมาเลยกู
ตั้งนัวที่พัฒนาที่เขาเสียจริงๆเลยลีลาก็สัตว์จริงๆเลยส่วนนี้มาอีทุกภาพวิญญาณเนี่ยมีมาบีนเอาไปยังขันบีเนี่ยแบบกูชนะทับยอเจเนี่ยมีเอาไปสิบันยูเวดูว่าไอ้พี่เขาเสียจะมาเท่าไรเดสุดท้ายก็จะนั่งปฏิบัติเสียเบลุดบัวไปเนี่ยเอร่าเลยเวจันทร์ที่เนี่ยบีก็ยัดเสียไม่จริงๆเลยเนี่ยมาตัวบีก็ได้เล่าเมื่อสุดเลยตัวโอการอดาชิเซนลีบาร์เลยแล้วอีเวพี่เนี่ยเอาไปสิบเมน่า
เอาไปติดตามพี่ๆที่ว่ายน้ำใส่เมื่อสุดเลยตัวเวทมาเลยสุดที่น้องอินเดียเนี่ยนั่นสิมีเมจินเฮียอินเดียกับว่ามาลุงยุยกวยบยามุอัตสิงเกิดวัสดีมีอาจุนตันยิบชิดเลงวิสติกาลีโยอัตสิงเกิดกับว่ามีอาจุนตันยิบชิดเฮตชิงเนี่ยมาเวกับว่ามาเลยเวเดอะ biggest democracy in the world ชิดเลยสุดที่ว่าดีตั้งนานเลยลุงยุยกวยบยามุก็เบลล์ปุ่งนั่นเนี่ยทิ้งหายเลยเสียสุดที่มา
ไต้หวันสูบสันได้ไม่จ้าอะไรวะล่ะเสียเป็นลุ้นพิเศษเนี่ยว่าจะอินเดียนั่งไงดิ้งนี่ดิโมกราฟิชันตามุสิตากระตุกามาอาณาเมตุมุสูเร่ท่องกอลิซักคนดูได้ยากเลยค่ะดิ้งนี่ทำไมฮะจันนรูอาจจะเดียกันดูอินเดียนั่งยันดาริอะไรกงยูจาร์เลยคุณเนี่ยจะรู้ไหมนั่นสิเรื่องนี้เกิดอินเดียตั้มรัวยาสิริกูนั่งกันเลยตัวกงยูจาร์ด้วยอะไร แต่ตอนนี้พี่นั่งยืนจริงๆมุดคู่พี่นี่มาคงก็มีตัวทาร์เรดูจันนรูพิโรยาแต่พี่บ้าจังเลยสุดเลยต้องได้เช็คอะไรคำถามว่าสี่พิโรเจียปะปาร์เลยตัวจันนรูนั่งยังไงเสียมาบ้างจันนรูนั่งยังฮะอินเดียเนี่ยไม่ได้มีดูแลยาเลยดูดูโควิดพิจารณาแต่มาอุติเอาเทกันนี่อุสาวเนี่ยสุวาสเนี่ยตัวมันอุชมุสเนี่ยประมาณปีอาคุเชงกี้มีตัวเลยอินเดียก็เอลูมิชิว อันนี้พี่โอ้เอ็งเลยจะลงมาเปลี่ยนเช็คแอนด์บาลานซ์ปอนอ่ะไอ้มันอันนี้ตรงเนี้ยดูเรื่องสิ่งเจนอรุรีสิ่งเจนอรุมันอันนี้เรียกคู่ที่โอ้ยันยูเอพีเอซีนี่แล้วปอนอ่ะอันนี้ก็ไอ้ที่มันอันนี้ตรงกูเนี่ยน่าจะต้องทำมันไหนบ้างทิ้งทันไหนเด็กอันที่ก็เปลี่ยนเสร็จแล้วปอนอันนี้เสร็จแล้วเจนอรุเสร็จแล้วอันนี้ชิ้นที่ลูกชิ้นเสร็จปอนอ่ะอันที่ก็เปลี่ยนปุ๊บอันนี้ก็ทำ คนอาจจะรู้สุดท้ายเลยอุริที่ส่งมาปกุยไม่งูนักการ์ดอาเซนลาบะแล้วอินเดียมาไอ้ที่ตั้มรู้จีดงที่ส่งจีเกฮะคู่ทั้งวันลิซก่อนเนี่ยลุลัยยาร์ที่คู่ปกุบังตงเสตีเปียงลาบิกเนี่ยประมาณปีมาเปล่าสิเลยไอ้ลูกบอกแต่อู้ฮะโยมาอเมียดตงเนี่ยเป็นในคนสิ่งแต่ก็ที่เราเรื่องตงเนี่ยที่จะวันทันเนี่ยลุนในยาวเนี่ย ทุกที่ซาดเล่นเนี่ยเดียวชีวิตจะน่าเรียนนั่นนี่จอดนี่จอดเราไปบูทันยาเลยเช่นใจด่านายูจ่าอินเดียนั่งงานลุลัยเนี่ยเสียบอาคารอะไรมาส่วนเนี่ยสุ่ยยังมิวส์มันแต่ยังนับกุศลมิวส์มันที่ตั้มรอ
in Azuri Tapari, see Pianina, three hours, Rosia Tapari, or Lumuzu Lupazita, Sidasia.
A Sita Kamatruga, a Lumuzu Lupioa meha, your Nautica, Pine Lipon, Biomeamia, little Mumusina, Koraka, Tama, Kuchini, Sidabo. At all, I tatiga, two young Sune, who cheated, see Piana. Soon Aloha, see Uzijo, Uye.
ไม่เอามาอกุรุอานาติจาบาเลยสรุปอัจฉริยะมาปฏิบัติเข้าลงมามั้ยสิเอ่อตํารวจโหอินเดียมาเนี่ยนี่ตะหลอกยอตูเราพัดระยะตะหลอกก็เอ่อตะตวนปริกรรมไม่ใช่ป่าวครับลงมามั้ยสิป่าวนาวลูမျိုးสุอนเนี่ยอินเดียနိုင်ငံမှာလူမျိုးစုတွေလောက်ကွဲပြားတယ်အတိုင်းသားတွေနောက်လူမျိုးစုလိုက်ပေးထားတဲ့ပြည်နယ်တွေလဲအာဆန်တို့မဏိပူရိုစသဖြင့်ပေါ့လေအရှင်းမြောင်းမှာလည်းအများကြီးဖြစ်လာတယ်ဆိုတော့အဲ့လူမျိုးစုလိုက်ကော
ပြဿနာဘယ်လိုရှိပါလဲအိန္ဒိယမှာဘဟုအစွမ်းနဲ့ပြည်နယ်အစွမ်းဆိုတဲ့ပြည်လူမျိုးအချင်းကဘမတိမှာဘမဆွဲလူမျိုးနဲ့လူမျိုးကြီးလို့သတ်မှတ်ကြတာပေါ့တိုင်းသားလူမျိုးငယ်လို့သတ်မှတ်ကြတယ်အဲ့လိုတီးဆိုတဲ့လူမျိုးကြီးဆိုတာကောအိန္ဒိယမှာရှိနေလားဆရာအာမရှိဘူးလို့ပြောရမှာပေါ့ဟိုအဲပြိပက္ခတွေတိုက်ပွဲတွေဟိုစသဖြင့်တော့ရှိခဲ့တာပေါ့သို့တော့တိုင်းပြည်ကြီးနဲ့ဆိုင် ကွဲပြားတယ်ဥပမာဟင်ဒီစကားဆိုဟင်ဒူစတန်နီစကားအများစုသုံးတယ်ရုံသုံးဖြစ်တယ်သို့တော့အဲ့ဒီဟာကိုအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတို့နောက်ပိုင်းတို့အရှေ့မြောက်တို့ကအဲ့ဒီဘာသာမသုံးဘူးအဲ့တော့ဒီခက်ခဲကိုဟိုကျွန်တော်တို့ဟိုဖက်ဒရယ်စနစ်ခြေကံဥပဒေနဲ့ထိန်းပြီးတော့သူတို့ထိန်းပြီးနိုင်တယ်အဲ့တော့ဟိုခုနကျွန်တော်တို့ပြောတဲ့ကိစ္စတွေအပြင်ဟိုပွဲစည်းအုပ်ချုပ်မှ ဒီမှာဆက်နေလက်ရှိတော့အိန္ဒိယကဒါကြောင့်ဒီမိုကရေစီဟုရှင်းတန်းနေလို့ပြောနိုင်ဟုတ်ကဲ့ဆိုတော့ဆီဟုမျှော်ကြည့်ရင်မြန်မာနိုင်ငံကငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့တော်တော်နဲ့နှိစနိုင်ပါမလားဆရာအဲဝန်နေရာပဲပြောရမှာပေါ့ကျွန်တော်ကတော့ပို့ပြီးတော့မတွေ့ချင်ဘူးညာကျွန်တော်တို့အတော်တော်ဝေးပါသေး
ဦးကျော်ဇန်သားရဲ့မြန်မာအရေးတုံးသက်ချက်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုကြာသပတေးနေ့မနေ့ခင်မှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရနိုင်ကစူးစီးတင်ပြပေးနေပါရဲ့ရှင်
ကျွန်တော်ရနိုင်ပါဗီအိုရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗရိတ်ကန်နိုင်ငံမှာကျင်းပတဲ့ဒါမတ်စ်ကောက်စီပြိုင်ပွဲမှာတော့တိုင်ဂါဝုဒ်အနိုင်ရပြီးတော့ဗေဂျာဆူပလာနဲ့17ကြာဝေးနေတာကိုအဆုံးသတ်နိုင်လိုက်ပါပြီ။အကြိမ်တစ်ထောင်မြောက်ဖော်မြူလာ1ကားပြိုင်ပွဲမှာတော့ဗြိတိန်ကလူဝစ်ဟမ်မိုဆန်အနိုင်ရသွားပါတယ်။အက်တလတီကိုမက်ဒရစ်စင်မူ
လံဝေးနေတဲ့ခီးကြမ်းကြီးတစ်ခုကို Tiger Woods တနင်္ဂနွေနေ့ကသုံးသပ်နိုင်လိုက်ပါပြီ။အမေရိကန်မှာကျင်းပတဲ့ Damascus ကောက်တီးပြိုင်ပွဲမှာတော့ Tiger Woods အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Georgia ပြည်နယ်အဂတ်စတာမှာကျင်းပတဲ့2019 Masters ကောက်တီးပြိုင်ပွဲကိုပြီးခဲ့တဲ့ January ကနေတနင်္ဂနွေနေ့အထိကစားခဲ့ကြပြီးတော့ Tiger Woods ကသမတ်ရိုက်ချက်ထက်13ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Dustin Johnson, Brooke Koepka နဲ့ Xander Schauffele တို့ထက်တစ်ချက်အသာနဲ့ပိုဆွဲပြီးတော့ချန်ပီယံဖြစ်သွားတာပါ။Tiger Woods ကတော့ဒီပွဲကိုသူ့အနေနဲ့ဘယ်တော့မှမေ့နိုင်မှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ
် Just unreal to be honest with you it's you know just
ဒီတော့အဆုံးပြောရရင်တော့လုံးဝကိုမယုံနိုင်တော့အောင်ပါပဲပြန်ပွဲတစ်ခုလုံးကကျွန်တော်အတွက်တိတ်ကိုအတိတ်ပဲရှိပါတယ်1995မှာပထမဆုံးအကြိမ်အပျော်တန်းကစားသမားအဖြစ်ဝင်ပြိုင်ခဲ့ပြီး99မှာပထမဆုံးအနိုင်ရခဲ့ပါတယ်အဲ့ဒီနောက်22နှစ်ကြာမှပြန်နိုင်လိုက်တာပါနောက်ဆုံး6ချိန်မှာအမျိုးမျိုးဖြစ်သွားနိုင်ပြီးဒီပွဲကိုနိုင်နိုင်တဲ့သူကလည်းအများကြီးရှိပါတယ်စေဆုံးမှာအကျိအနဲ့ဖြစ်နေတဲ့သူတွေကအများကြီးရှိပြီးလူတိုင်းကလည်းကစားတာကောင်းနေတာကြောင့်အကျိအနဲ့အရန်ကြည့်လို့ကောင်းပါတယ်ဒီတစ်ပတ်အတွင်းအားလုံးအဆင်ပြေပြီးကောင်းကောင်းနဲ့ကစားနိုင်ခဲ့ပါတယ်ဒီစုကကျွန်တော်အတွက်တိတ်ကိုအသေးပဲရှိသလိုကျွန်တော်မိသားစုပြီးတော့ဒီပြိုင်ပွဲအတွက်ရောဒီမှာရှိတဲ့သူတွေအားလုံးအတွက်ပါအသေးပဲရှိတာကြောင့်ကျွန်တော်အနေနဲ့ဘယ်တော့မှမေ့နိုင်မှာမဟုတ်ပါဘူး
Daha Tiger Woods atwet do the Master Champion su ko 5 jain do sok khu twa da phit pi lo 25 khu myaw major su phla le phit ba de du naw song jain major su phla ko ya ga da ga 2008 khu ni ka phit pi lo aku di pyan mwe ko anai ya lite de atwet Tiger Woods sa major su phla le ne 17 nit cha lwe ni da ko song twat nai lite ba de Tiger Woods sa American ga Jack Nicklaus naw pai ma Master pyan mwe ko anai ya du le jae ma atat aji song le phit ba de Jack Nicklaus ကလည်း Tiger Woods အခုလိုနိုင်ရသွားတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူရဲဆိုပြီးတော့ Twitter ကနေပြောလိုက်သလို American Senator Donald Trump ကလည်းဂုဏ်ယူရဲဆိုပြီးတော့ Twitter မှာရေးထားပါတယ်။ Tiger Woods က2008ကနေစပြီးတော့ဒဏ်ရာပြဿနာတွေကြောင့်ခွဲစိတ်မှုအကျဉ်းချုပ်လုပ်ခဲ့ရသလိုလူမှုရေးပြဿနာတွေကြောင့်လည်းသူ့ရဲ့ဇနီးတွေနဲ့လည်းကွာရှင်းပြတ်ဆဲခဲ့ကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းကစပြီးတော့ Tiger Woods ကစူဖလာတွေနဲ့လွှဲချော်ခဲ့တာဖြစ်ပြီးတော့အခုမှပြန်ပြီးတော့ Major စူဖလာကိုပြန်ရခဲ့တာဖြစ်ပါတယ်။သူ့အနေနဲ့နောက်ထပ် Major စူဖလာတွေကိုထပ်ပြီးရမရဆိုတာကတော့စောင့်ကြည့်သွားအောင်ပါဖြစ်ပါတယ်ဗျာ။ဒီနိုင်ငံရှန်ဟိုင်းမြို့မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတရုတ် Formula 1 Grand Prix ကားပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဒါဟာ Formula 1 ကားပြိုင်ပွဲရဲ့အကြိမ်တစ်ထောင်မြောက်ပြိုင်ပွဲလည်းဖြစ်ပါတယ်။ဒီဘက်မှာတော့ Mercedes အစင်းက Bottas ကဦးဆောင်ပြီးတော့တာထွက်ခဲ့ပေမဲ့နောက်ဆုံးမှာတော့ဒုတိယနေရာကတာထွက်လာခဲ့တဲ့လက်ရှိကမ္ဘာ Champion Lewis Hamilton နဲ့နိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ဒုတိယနေရာကိုတော့ Valtteri Bottas ကရသွားပြီးတော့ Ferrari အသင်းက Sebastian Vettel ကတော့တတိယရခဲ့ပါတယ် Hamilton ဒီပွဲနိုင်လိုက်တဲ့အတွက်လည်း Formula 1ကားပြိုင်ပွဲမှာနံပါတ်1နေရာကိုရောက်သွားပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်ဒါဟာ Hamilton အတွက်တော့ Formula 1ကားပြိုင်ပွဲကို85ကြိမ်မြောက်အနိုင်ရရလည်းဖြစ်ပါတယ်ဗျာ Atletico Madrid နဲ့ Spain တိုက်စစ်မှု Diego Costa ကို Spain ပြည်ထဲမှာပေးဘောလုံးပွဲ၈ပွဲပိတ်လိုက်ပါတယ်ဧပြီလ9ရက်နေ့ကဘာစလုနာနဲ့ကစားတဲ့ပွဲမှာဒိုင်ကကော့စတာကိုအနီကပ်ပြပြီးတဲ့နောက်မှာကော့စတာကဒိုင်ကိုကြမ်းကြမ်းနက်နက်စော်ကားပြောဆိုတာကြောင့်သူ့ကို၈ပွဲကစား권ပိတ်လိုက်တာဖြစ်တယ်လို့စပိန်မော်လုံးဖွဲ့ချုပ်ရဲ့ပြိုင်ပွဲချင်းပါရီကော်မတီကထုတ်ပြန်လိုက်ပါတယ်။ကော့စတာကဒိုင်တို့ကြီးဂျေဆူဂဲလ်မန်ဇာနိုကိုအော်ဟစ်ဆက်ဆုခဲ့တယ်လို့ကိုဒီလက်ရောက်လောက်တာတွေပါရှိတယ်ဆိုပြီးတော့ပြောပါတယ်။လာလီဂါမပေးဘောလုံးပွဲပြီးဖို့9ပွဲပဲကျန်တော့တာကြောင့်သူ့အနေနဲ့နောက်နေ့ဘောလုံးရသည့်အထိပါပွဲပဲခံရမယ့်အနေအထားရှိနေပါတယ်။ဒါပြင်စပိန်ဘောလုံးဖွဲ့ချုပ်က Atletico Madrid အသင်းကိုဒဏ်ငွေဖြစ်တဲ့ Euro ငွေ 3,150 ပေးဆောင်ဖို့အမိန့်ချမှတ်လိုက်ပြီးတော့ Diego Costa ကိုလည်း Euro ငွေ 6,000 ဒဏ်ရိုက်လိုက်တယ်ဆိုတာပြောချရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုညထုတ်လွှင့်ပေးနေတဲ့9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 9335လိုင်းဒိုမီတာ32 kHz 11803ညတို့ကနေပြန်လည်နားဆင်နိုင်ပါတယ်။မနေ့ကမနေ့ဖက်အစီအစဉ်မှာတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုဗုဒ္ဓဦးနဲ့ညပိုင်းထိတ်တဲရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ပြည်ထောင်နိုင်ငံပါရင်မြို့တော်ကရစုနှစ်နဲ့ချီတတန်းရှင်တွေဖြစ်တဲ့နော်ထရဒမ်ကတိကျွယ်ဘုရားကျောင်းမှာမိကြီးကျယ်လောင်ချမ်းမှုဂျုံခဲ့ရပြီးတော့ပြည်စည်းမှုတိုင်းတန်တဲ့အဆောက်အဦရဲ့ခံခန့်မှုတွေကိုကျွမ်းကျင်သူတွေဆစ်ဆင်းနေပါတယ်။ပြည်ထောင်စုအီမန်နျူအယ်မိုင်ခရွန်က၅နှစ်အတွင်းပြန်လည်ပြည်စည်းရန်မှာအရင်ထက်ပိုပြီးလှပအောင်ပြန်လည်တည်ဆောက်မယ့်အစီအစဉ်တစ်ခုကိုလည်းမင်းညက်ကမင်းကမှထည့်သွင်းပြောဆိုသွားတယ်လို့ပြည်စည်းအစီအစဉ်နဲ့လိုအပ်တဲ့ကုန်ကျစရိတ်တွေရရှိဒီနေ့ဆူရဖွဲ့နဲ့လည်းဆွေးနွေးဖို့အစီအစဉ်ထားပါတယ်။မိလာမှုအတွင်းပြုချလာတဲ့ဘုရားကျောင်းပြတ်သက်ပြန်လည်တည်ဆောက်ရေးကမ္ဘာတဝန်ပြိုင်ပွဲတစ်ခုလုပ်မယ့်အစီအစဉ်ကိုလည်းဝန်ကြီးချုပ်ကဒီနေ့ပဲကြေညာလိုက်တာပါ။ဆူရန်တမအိုမာအယ်ဘာရှားကိုမြို့တော်တွေကအကျဉ်းထောင်ကိုပို့ဆောင်လိုက်ပါတယ်။လွန်ခဲ့တဲ့9ရက်ကအာနာသိန်းရဲ့ဆူရန်စစ်တပ်ကတမရဘာရှားကိုရရုကဖိရှားပြီးနေအိမ်မှာအခြေရုပ်ချထားတာပါ။အသက်85နှစ်ရှိဖြစ်တဲ့တမရဟောင်းကိုမြို့တော်ခတော်ကကိုပါအကျဉ်းထောင်ကိုမနေ့ကပို့ဆောင်ပြီးလွန်ညွှန်းရေးတင်းကျပ်ထားတယ်လို့သူနဲ့နီးစပ်သူဆွေမျိုးတွေကပြောဆိုလိုက်ကြတာပါ။အင်ဒိုနီးရှားနိုင်ငံကတမရရွေးကောက်ပွဲမှာလက်ရှိတမရဂျိုကိုဝီဒိုတို့တာစီရနေတဲ့အကြောင်းရွေးကောက်ပွဲစောင့်ကြည့်ခက်ခက်ဖွဲ့တွေကဒီနေ့ပဲပြောဆိုလိုက်ပါတယ်။မေယုံတွေကနေစုဆောင်းရရှိထားတဲ့အချက်လက်တွေပေါ်မူတည်ပြီးတွက်ချက်ထားတဲ့ကင်းကနေရပြန်ပြတ်တမရလောက်ပရာဘိုရိုစူပီယန်တို့နဲ့ဆေးရိုင်းတို့အသာရရှိနေကြတာကိုတွေ့ရှိခဲ့ကြရတာပါ။တရားဝင်မေယက်လက်တွေကတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ချိန်မှာထုတ်ပြန်သွားမှာပါ။ဒီနေ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိရသူ193နောက်ရှိပြီးတမရဒုတိယတမရနေရာတွေကိုလည်းရွေးချယ်ခဲ့တာဖြစ်ပါတယ်
ပေါ်ထူးနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒီတာပင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်းဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zuvia LTF ဖြစ်ပါလိမ့်ရှင်။မနေ့ကကြာတာပရီနှစ်မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကို line to meter 18 19 25တို့ကနေနားဆင်နိုင်ကြပါလိမ့်ရှင်။ဖွေရသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးပျော်ရွှင်ချမ်းမြေ့ပွဲကောင်းတဲ့နှစ်သစ်ဖြစ်ပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.